Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်အပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ14ရက်တောက်ကြနေမနက်ခင်း View Radio Season ကို American Brown Su Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ DC Season ပထမနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်ပါတယ်တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျူဒူစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်စမခင်ပြူထွေးပါရှင်
သမရဒိုနယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့တွေ့ဆုံရမှာပါတီဆွေးနွေးကြပါသလဲစစ်အစုံတိုက်ရေးအမေရိကန်ရုရှားနိုင်ငံတဲ့သဘောတူညီချက်ကိုလက်ခံမှာမဟုတ်ဘူးလို့သမရဇလန်စကီကပြောပါတယ်ထိုင်းစစ်သားတွေလက်ချက်နဲ့မြန်မာတို့သိဆုံးခဲ့ရမှုထိုင်းရှင်းနေများကောင်စီကစုံစမ်းစစ်ဆေးမယ်လို့ဆိုပါတယ
်မော်ရွာနဲ့၆ဦးမြို့နယ်တွေမှာတော့ကြာသာပြင်းနေများကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အရက်သား၁၀ဦးထက်မနည်းသိဆုံးခဲ့ပါတယ်ဒီကြောင်းသတင်းပေးပို့ချက်မကြာခင်တင်ပြပေးပါမယ်နောက်ဂါဇာကပါလက်စတိုင်းသားတွေကိုဂျော်ဒန်မှာလက်ခံအခြေချခွင့်ပြုဖို့အမေရိကန်သမ္မတကဂျော်ဒန်ပြည်ကိုတောင်းဆိုပါတယ်။ဒီသတင်းနဲ့အတူတခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းစောင့်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ဥအောင်ခင်ရဲ့မြန်မာအရေး၊စံမာရေး၊တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာချုပ်လွှင့်ပေးပါမယ်။အခုကတော့ရင်းစုံနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတအိမ်မြူမှာချက်သတင်းတွေကတွေ့ပါတယ်။အရှဒေတာရင်းအင်အားခိုင်မာအောင်တရုတ်ကလှုပ်နေခြင်းမှာသမ္မတထရမ့်ကကမ္ဘာလူ့ရေအများဆုံးအိန္ဒိယနဲ့ဆက်ဆံရေးခိုင်မာအောင်လုပ်ဖို့နဲ့အမေရိကန်ရဲ့ကုန်သွယ်ရေးနဲ့စီးပွားရေးစွန့်ရင်ဆိုင်ရာပစ္စည်းတွေရောင်းချမှုတိုးလောင်လုပ်မယ်လို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်။သမ္မတအနေနဲ့အိန္ဒိယကိုကာဝေးဆန်ပစ္စည်းတွေရောင်းချဖို့နဲ့အမေရိကန်နည်းပညာကိုဦးစားပေးသုံးဖို့လုပ်မှာဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အရာရှိသူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်စွန့်ရင်ကိုကမ္ဘာနိုင်ငံတွေဖြန့်ဖြူးပေးဖို့ဦးစားပေးလှုပ်ဆောင်နေတာဖြစ်ပြီးအထူးသဖြင့်အမေရိကန်ရဲ့တဘာဝအရင်းမြစ်တွေအဓိကတင်သွင်းနေတဲ့အိန္ဒိယကိုဦးစားပေးမယ်လို့ပြောပါတယ်။ခေါင်းဆောင်တို့ကနှစ်နိုင်ငံကုန်သွယ်ဆက်ဆံရေးတိုးတက်အောင်လှုပ်ဆောင်နိုင်မဲ့ကိစ္စတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အိန္ဒိယဘက်ကတော့ကုန်သွယ်စစ်ပွဲအရှိန်မြင့်လာစေတဲ့သမ္မတထရမ့်ရဲ့အခုရပန်တွင်ကုန်သွယ်ခွန်တိုးမြင့်ကောက်ခံမှုတွေတဲ့သူ့နိုင်ငံပါလာမန့်ကိုစိုးရိမ်နေတာပါ။ယင်းရဲ့ဝန်ကြီးချုပ်မိုဒီကသူဟာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှာဖြစ်တယ်လို့အိန္ဒိယအမေရိကန်နှစ်နိုင်ငံဟာအလုံးစုံပါဝင်တဲ့ကမ္ဘာမဟာဗျူဟာမိတ်ဖက်အဖြစ်ထူထောင်မယ်လို့ X လူမှုမီဒီယာမှာရေးပါတယ်။ကျန်းမာရေးဝန်ကြီးဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ Robert F. Kennedy Jr. ကိုအထက်လွှတ်တော်ကချက်တပရင်းနဲ့မှာအတည်ပြုလိုက်ပါတယ်။ကာကွယ်ဆေးထိုးတာကိုအယုံကြည်မရှိတဲ့သူကအခု2025ခုနှစ်အတွက်ဘူအစုအရန်ပုံငွေ 1.8 ထရီလီယံရထားတဲ့ကျန်းမာရေးဝန်ကြီးဌာနကိုဦးစီးရမှာပါ။ကာကွယ်ဆေးထိုးဖို့စားတောက်ကုန်အန္တရာယ်ကင်းဖို့အပြင်ကျန်းမာရေးအမကန်အစီအစဉ်တွေကိုပါစီမံခန့်ခွဲရမှာပါကာကွယ်ဆေးနဲ့ပတ်သက်တဲ့သူ့အမြင်တွေကြောင့်တွန့်ဆုတ်နေတဲ့ Republican အမတ်တွေကလည်းမဲပေးခဲ့တာကြောင့်ထောက်ခံမဲ52မဲကန့်ကွက်မဲ48မဲနဲ့အတည်ပြုနိုင်တာပါညစဉ်ကပိုလီယိုအရိုးပျော့ရောဂါခံစားခဲ့ရတဲ့ Kentucky ပြည်နယ်အထက်လွှတ်တော်မှ Mitch McConnell တယောက်ပဲ Republican Party ဝင်တွေတဲကကန့်ကွက်မဲပေးခဲ့တာဖြစ်ပါတယ်Democratic Party ဝင်အားလုံးကသူ့ကိုကန့်ကွက်တာပါ။အမေရိကန်နိုင်ငံမှာအဝအလွန်ယောဂါလိုနာရာရှိယောဂါတွေကိုဦးစားပေးတိုက်ဖြတ်ပြီးအမေရိကကိုပြန်ပြီးကျန်းမာလာအောင်လုပ်မယ်ဆိုတဲ့သူ့အမြင်ကို Republican Party ဝင်အတော်များများကလက်ခံပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ Robert Kennedy Jr. ကိုသူ့ရဲ့ခြေခွဲပွဲမိသားစုဖြစ်ရတဲ့ကြောင့်ငယ်စဉ်ကလေးပွားတွေကလူသိများတယ်လို့အစအစဓာတ်ရုပ်ပစ္စည်းနဲ့ကာကွယ်ဆေးဆံရာသူ့ရဲ့အဆွန်ရောက်တဲ့အမြင်တွေကြောင့်လည်းထင်ရှားသူဖြစ်ပါတယ်။သုံးနှစ်ကြာလာပြီဖြစ်တဲ့ရုရှားကျူးကျော်စစ်အဆုံးသတ်ရတဲ့ပတ်သက်ပြီးယူကရိန်းမပါဘဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံပဲဆုံးဖြတ်ပြီးချမှတ်တဲ့ဘယ်သဘောတူညီချက်မျိုးကိုမဆိုယူကရိန်းကလက်မခံဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာရေးနေမှာပြောပါတယ်။လွတ်လပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ယူကရိန်းအတွက်ကိုယ်နိုင်ငံမပါတဲ့ဘယ်သဘောတူညီချက်ကိုမှလက်ခံမှာမဟုတ်ကြောင်းသမ္မတဇယ်လန်စကီကမြို့နေလုံခြုံရေးညီလာခံတက်ရောက်ဖို့အသွာနျူကလ িয়ার ဒဏ်အပစ်ဆိုင်အောင်ဝင်ချိန်မှာသတင်းတောက်တွေကိုပြောတာပါ။တောက်ကြနဲ့ချင်းပါမယ်လုံခြုံရေးညီလာခံမှာသူဟာအမေရိကန်ဒုသမ္မတဂျီရီဗန့်စ်နဲ့နိုင်ငံခြားရေးဝန်ကြီးမာကိုရိုဘီယိုနဲ့တွေ့ဆုံဖို့အစီအစဉ်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကဗိုလ်တော်ဦးနေတော်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးသူတို့နှုတ်မကြခင်မှာ Saudi Arabia မှာတွေ့ဆုံဖို့အကြံပြုသလိုဒီစစ်ပွဲချက်ချင်းအဆုံးသတ်ရေးနှိမ့်နှင်းဆွေးနွေးဖို့နှစ်ဖက်သဘောတူခဲ့တယ်လို့ပြောပါတယ်။ဒါပြင်သူနဲ့သမ္မတပူတင်တို့ဆုံးဖြတ်ချက်ကိုနောက်မှယူကရိန်းသမ္မတဇယ်လန်စကီကိုအသိပေးမယ်လို့လည်းပြောကြားခဲ့တာပါ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153တုံညာနဲ့လိုင်းဒိုမီတာ40 kHz 0533တုံညာတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိုက်ပွဲတွေပြန်ပြီးဖြစ်လာမယ့် NDA ရှိနေတဲ့ဂါဇာမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်ဆွဆွဲနေတာတွေရပ်သွားအောင်ဂျာဝင်ဖျံပြေသူတွေစ조사နေချိန်မှာပဲဟာမတ်စ်အဖွဲ့ကသူတို့ဟာအစ္စရေးနဲ့ရထားတဲ့အပြစ်ရဲ့သဘောတူညီချက်အတိုင်းပဲလှုပ်ဆောင်မယ်လို့ချက်သပရင်းနေမှာထပ်ပြောပါတယ်ဒီဂါဇာပြည်ရဲ့သဘောတူညီချက်ပြိုကွဲမှာသူတို့မလိုလားချောင်းနဲ့အစ္စရေးဘက်ကလည်းသဘောတူညီချက်အတိုင်းအကောင့်ထဲဖော်ဖို့ဟာမတ်စ်ပြောခွင့်ရအဗ်ဒယ်လာတစ်အယ်ကူနာကပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ချိန်ချောက်မှုနဲ့ဖိအားပေးတဲ့သဘောပြောကြားချက်တွေဟာအပြည့်ရဲ့သဘောတူညီချက်အကောင့်ထဲပေါ်ရွတ်အထောက်အကူမဖြစ်စေဘူးလို့လည်းဝေဖန်ပါတယ်ဒီသတင်းပတ်အစောပိုင်းကအစ္စရေးဟာဂါဇာဒေသအခံတွေကိုလေကြောင်းကနေတိုက်ခိုက်နေတယ်လို့အထောက်အကူပစ္စည်းတွေမဝင်အောင်လဲတားဆီးတာရှိနေတယ်လို့ဟာမတ်စ်ဘက်ကဆွဆွဲကြတာဖြစ်ပြီးဒဇာကန်ပြန်လွှတ်ရေးကိုဆန့်ကျင်ကြတာပါအစ္စရေးဝန်ကြီးချုပ်ကတော့ဒီဒဇာဂန်နဲ့စနေနေ့အထိမှထပ်ပြီးလွှတ်မပေးရင်ပြန်ပြီးတိုက်ခိုက်မယ်လို့ပြောတယ်လို့သမ္မတထရမ့်ကလည်းဒဇာဂန်နဲ့ပြန်မလွှတ်ရင်တိုက်ပွဲတွေပိုးပြီးပြင်းထန်လာနိုင်မယ်လို့တင်းလာနေမှာပဲသတိပေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကမြန်မာမျိုးသားထုဖြစ်တဲ့အောင်ကိုကိုတည်ဆုံမှုဟာထိုင်းစစ်သားတွေကြောင့်ဆစ်ဆွဲထားတဲ့အမှုတွေပြန်ပြီးစုံစမ်းဖော်ထုတ်ဖို့လုပ်နေပြီလို့ဩဇာကြီးမားတဲ့ထိုင်းရှင်နေများအဖွဲ့ဖြစ်တဲ့ LTC ထိုင်းရှင်နေများကောင်စီကပြောပါတယ်ဒီဆောင်ရမ်းစစ်ဆေးမှုကနေပေါဝံပတ်သက်နေသူထိုင်းအရာရှိတွေကိုတရားဆက်ဆုပ်ဖို့ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ချင်းရှားတဲ့ထိုင်းရှင်နေများကောင်စီကသူတို့ဟာ45 rights လူခွင့်အဖွဲ့တိုင်ကြားချက်ရခဲ့တဲ့နောက်မှာခုလိုဆောင်ရမ်းစစ်ဆေးဖို့လုပ်တာလို့ပြောပါတယ်။ဒီလူခွင့်အဖွဲ့ကဒီမှုတည်းအရင်ကဆောင်ရမ်းစစ်ဆေးခဲ့တာပါ။သူတို့ဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့အစိုးရခံစားမှာတော့အမည်မသိရတဲ့ထိုင်းစစ်သား3ဦးကအောင်ကိုကိုကိုဝင်းရင်တုတ်တွေနဲ့တေဆုံနဲ့တရိုက်နေခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သူတို့ဟာဒီပြစ်မှုကို2024 January 12ရက်နေ့ကမြန်မာနယ်စပ်နောက်ကဘန်တာရွာမှာကျူးလွန်ခဲ့တာဖြစ်ကြောင်းပြောပါတယ်။သူတို့ဟာဒေသခံအရပ်သားတွေနဲ့ဖွဲ့စည်းထားတဲ့လုံခြုံရေးကင်းဖွဲ့မှာအောင်ကိုကိုပါမပါအငင်းပွားရင်အခုလိုဖြစ်ပွားခဲ့တာပါ။တရုတ်နိုင်ငံရဲ့ကုန်းလန်းနဲ့လေကြောင်းလိုင်းခီးသွားလာမှုအတွက်တောင်းခံတဲ့လောင်စာစီဟာအမြင့်ဆုံးအဆင့်သတ်မှတ်ချက်တဲ့ကျော်လွန်တာမျိုးဖြစ်သွားနိုင်ပေမဲ့တရုတ်နိုင်ငံရဲ့ဓာတ်စီလောင်စာရေးနဲ့ဂျက်လီယန်စီသုံးဆွဲမှုဟာ2024မှာမဆိုးတလောက်ကျဆင်းခဲ့တာတွေ့ရတယ်လို့ IAPP ဆိုင်ရာစွမ်းအင်အေဂျင်စီကကြေတဲ့ပရင်းနေမှာပြောပါတယ်ဒီလောင်စာစီ3မျိုးပေါင်းကိုတရုတ်နိုင်ငံရဲ့သုံးဆွဲမှုဟာတနေ့ကိုရင်းနှီးစီပေါင်း 8.1% သုံးဆွဲခဲ့တာဖြစ်ပြီးဒါဟာ2021တုန်းကတနေ့ရင်းနှီးစီ2သိန်းလောက်ပိုလျော့သွားတာပါ2019နဲ့ရှင်ရတာတိတ်မကွာဘူးလို့အဲဒီလာစဉ်အစဉ်ခံစားမှာပေါ်ပြပါတယ်ဆယ်စုနှစ်ပေါင်းများစွာရေရန်လိုအပ်ချက်အများဆုံးဖြစ်နေတဲ့တရုတ်နိုင်ငံဟာအခုကမှလျှက်စစ်စွန့်ရင်၃ကားတွေထုတ်လုပ်သုံးဆွဲနေတာပါအခုလိုလောင်စာစီ၃ဆွဲမှုကျဆင်းလာတာဟာတရုတ်ရဲ့စီးပွားရေးဆိုင်ရာပုံစံပြောင်းလဲလာတာနဲ့ကူးတန်းသွားလာရေးနည်းပညာတိုးတက်အောင်အမြန်ပြောင်းလဲမှုတွေကြောင့်ဖြစ်တယ်လို့လည်းပြောပါတယ်တရုတ်နိုင်ငံမှာလျှက်စစ်ကအစ်စ်ရောင်းချမှုကစုစုပေါင်းကားရောင်းချမှုအလုံးရဲ့ထက်ဝက်လောက်ရှိနေတာဖြစ်ကြောင်းလည်းအစဉ်ခံစားမှာပေါ်ပြထားပါတယ်
ဖေဖော်ဝါရီလ14ရက်တောက်ကြနေမနက်ခင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြခဲ့ပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အဖက်ဆင်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးပါမယ်။မြမပြည်ရင်းကသတင်းပေးပို့ချက်နဲ့အရင်ဆုံးစပါမယ်ရှင်။မြမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒီမကွေးတိုင်းမုံရွာနဲ့တိချမရှင်မုံရွာနဲ့ဒီ6ဦးမြို့နယ်တွေဘက်မှာဒေသခံ10ဦးထက်မနည်းတိစုံခဲ့ရပြီးတော့ဒေသခံတွေအများအပြားလဲဘေးလွရာကိုတိမ်းရှောင်နေကြရပါတယ်။တချိန်တည်းမှာပဲဒီမကွေးတိုင်းပွင့်ဖြူမြို့နယ်နဲ့ရေစကြိုမြို့နယ်တွေမှာလဲလေကြောင်းတိုက်ခိုက်တာတွေရှိပါတယ်။မကွေးနဲ့စကိုင်းဘက်ကနောက်ဆုံးအချိန်ထိရန်ကုန်ကသတင်းပေးပို့ချက်အပြည့်စုံကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းမုံရွာမြို့နယ်တောင်ပိုင်းကကျေးရွာတွေဖြစ်တဲ့ညောင်ဖြူပင်တစ်စိတ်ဘူပဝဲကြီးရွာတို့ကိုဖေဖော်ဝါရီ12ရက်ပြည်တော်စုနှင့်ညာပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်10ဦးထက်မနည်းသေဆုံးခဲ့ပါတယ်။မုံရွာမြို့နယ်ကလျက်မှာရှိတဲ့ချောင်းဦးမြို့နယ်ထဲမှာစေဘေးဆောင်နေရှိတဲ့ကလားကြီးရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့လို့ တည်ဆုံးခဲ့တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမြို့နယ်ချောင်းဦးမြို့နယ်တွေကလေကြောင်းတိုက်ခဲ့ခံရတဲ့အခြေအနေတွေကိုဒေသခံတူဦးကအခုလိုပြောပြပါတယ်။
မင်းညစကြတာမောင်မျိုးတဲ့ရောမဟုတ်ပါရောလက်နက်ကြီးတွေရင်စကြတာလေ120တွေပါလေကျွန်းမော်ကြီးအဲဟိုအဓိကကဘူးပါရင်လက်နက်ကြီးစကြတာခွဲလောက်လက်နက်ကြီးပြပြီးတော့ဆယ်နာရီကျော်လောက်မှဝိုင်းသွဲနဲ့နေရင်လည်းလာချတာဗျအဲ့ဒါဟိုဟာနဲ့မောင်မျိုးနယ်နဲ့ချောင်းမျိုးနယ်အဲ့ဒီတစ်ချိန်နဲ့တက်ရတာချောင်းဦးတဲကရှစ်ချောင်းစကန်ဟိုဟာတလဲကြီးစကန်ပါမယ်အဲ့ဒါဟိုဆက်ပြခွဲလာမှသူတို့ပြန်သွားတာခုလောလောဆယ်စုံလိုက်ရတော့မြောင်မြူခင်မှာက3ယောက်။အဲ့ဒါကိုကသူ့လေကောင်က3ယောက်။အဲ့ဒါတစ်ဆိတ်က5ယောက်။ဆယ်ကြီးက3ယောက်
။လေချောင်းတိုက်ခတ်မှုကြောင့်20ထက်မနည်းလဲဒဏ်ရာရရှိခဲ့သလိုချောင်းဦးမြို့နယ်ကလားကြီးကျေးရွာလေချောင်းတိုက်ခတ်မှုအတွင်းတည်ဆုံးသူတွေထဲမှာကလေးငယ်2ဦးလဲပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။ဖေဖော်ဝါရီ23ရက်မနေ့2နာရီကျော်မှာတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့မုံရွာမြို့နယ်တဲကကျေးရွာတွေကိုကင်းတောက်နေရင်နေနဲ့ထောက်လှမ်းပြီးမနေ့ပိုင်းမှာဒုတိယအကြိမ်လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်မုံရွာနဲ့ဆလင်းကြီးမြို့နယ်အစကကျေးရွာတွေကိုစစ်တပ်လေတီးတွေနဲ့တိုက်ခိုက်ခဲ့လို့နေရင်အချို့လည်းပျက်စီးခဲ့ရပါတယ်။ဒီလိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။အခုလိုလေကြောင်းကနေအကျဉ်းရေတွက်များစွာဘုံကျဲတိုက်ခတ်ခဲ့လို့ကျေးရွာ9ရွာထက်မနည်းကထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာကိုကိန်းရှောင်နေကြရပါတယ်။တစ်ဆယ်တည်းမှာပဲဖေဖော်ဝါရီ23ရက်မနက်ပိုင်းမှာရေစကြိုမြို့နယ်ရေလေကျွန်းဒေသကတာကောင်ကျေးရွာကိုလေကြောင်းကတိုက်ခတ်ခဲ့သေးတယ်လို့ရေစကြိုပခပတာဝန်ခံကပြောပါတယ
်။ဒီလိုနဲ့အစောပိုင်းမှာတော့ဟိုဟာချက်ဖိုက်တာမျိုးနှစ်ကြိမ်ကိုကြီးတက်ခဲ့တာပေါ့ရေရေမြို့လို့ပေါ့နော်ခြေလေးကြီးတွေကတာကောင်လေးကြီးရတာပေါ့အဲ့မှာခလေးဟိုဘုံးနှလုံးဘုံးကြီးနှလုံးကြီးပြီးတက်ခဲ့တာရောရွာတော်ရတဲ့လုံးနဲ့ရွာရှိရတဲ့လုံးပေါ့နော်နှလုံးကြီးပြီးတက်ခဲ့တာရောဟိုတီတီချိရကတော့မရှိဘူးနော်အင်းလေးကတော့တုံးလုံးပြည့်စီသွားတယ်ရော
အခုဇန်နဝါရီ16ရက်ကလည်းတာကောင်ကြေးရွာကိုစစ်တပ်ကလေကြောင်းနဲ့ဘုံးကျဲတိုက်ခဲ့ခဲ့လို့အမျိုးသားတအုပ်နဲ့ခလင်းငယ်တအုပ်တေဆုံးပြီးနေအချို့လည်းပျက်စီးခဲ့ပါတယ်မကွေးတိုင်းထဲမှာပွင့်ဖြူမြို့နယ်မတဲကြီးရွာကိုလေတီးဆက်တက်ရင်နေနဲ့ဘုံသီးတွေကျဲချခဲ့တယ်လို့ပွင့်ဖြူမြို့နယ်ပါခဖပြန်ကြားရေးတာဝန်ခံကိုအညာသားကပြောပါတယ
်မကွေးတိုင်းဒေသကြီးမဲမှုခရိုင်ပွင့်ဖြူမြို့နယ်မတဲကြီးရွာမှာမတဲကနှစ်ရွာစီသားကျွန်တော်အမြောက်ရွာကိုဆက်တက်လေတီးလာပြီးခြားတာည7နာရီနဲ့15မိနစ်အချိန်လောက်ကလာခြားတာအဲ့ရချတဲ့ချိန်မှာကောက်ရိုးပုံနေမီးလောင်သွားတာပေါ့နော်ရွာထိတ်ကိုကြာရွာထိတ်ကြာတော့ကောက်ရိုးပုံနေမီးလောင်သွားတော့
2024နှစ်ကုန်ပိုင်းကစလို့လက်နက်ကန်အားကောင်းတဲ့မြို့နယ်တွေကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်လာနေပြီးဂျက်ဖိုင်တာတွေအပြင်လေတီးကိုဆက်တက်ထားတဲ့ယင်းတွေကိုပါအုံပြုပြီးဘုံကျဲတိုက်ခိုက်နေတာတွေဖြစ်ပါတယ်ခင်ဗျာ
ဒါကတော့စကိုင်းနယ်မကွေးဘက်မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတချို့တေဆုံးခဲ့ရတဲ့သတင်းကိုကိုညာဝင်းအောင်ကတင်ပြပေးခဲ့တာပါအခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းတလဲအလှည့်ပေးချင်ပါတယ်အမေရိကန်ကဂါဇာကမ်းမြောင်ကိုထိန်းချုပ်ပြီးအဲ့ဒီမှာရှိတဲ့ပါလက်စတိုင်းသားတွေကိုဂျော်ဒန်နိုင်ငံကထာဝရလက်ခံနေထိုင်ခွင့်ပြုဖို့အစီအစဉ်ကိုဂျော်ဒန်ဘုရင်အဗ်ဒူလာဒုတိယမြောက်အဗ်ဒူလာကထောက်ခံပေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းတောင်းဆိုလိုက်ပါတယ်အစ္စရေးနဲ့ဟားမက်စ်အကြားယာယီအဖြစ်ခက်ရက်စရေးသဘောတူညီချက်ပြက်ပြဲလူနီးနီးဖြစ်နေတဲ့အချိန်သမ္မတထရမ့်နဲ့ဂျော်ဒန်ဘုရင်တို့ဝါရှင်တန်မြို့တော်ကသမ္မတအိမ်ပြုတော်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲတွေ့ဆုံခဲ့ကြတာပါဒီကြောင့်ဗီဒီယိုထဲတော့ပက်စီဝီဒါကာဆာဝါသတင်းပေးပို့ထားတာကိုတော့ကိုစုံဝင်းနိုင်ကပြောပြပါမယ်ရှင
်အစ္စရေးတစားကနေနောက်တစ်ထုပ်ပြန်လွတ်ပေးမယ့်အစီအစဉ်ကိုအချိန်ဆွဲထားမယ်လို့ဟားမက်စ်အဖွဲ့ကချင်းချောက်လိုက်တဲ့အတွက်စစ်ပွဲတွေပြန်ဖြစ်လာမှာကိုဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်
احنا معينا حروب معينا
စစ်ပွဲတွေကိုယုံမုံလာတဲ့အတွက်ကျမတို့တေကျင်တဲ့ဆန္ဒတောင်ဖြစ်မိပါတယ
်ဂျော်ဒန်ဘီယင်အဗ်ဒူလာကိုမနေ့အင်္ဂါနေ့ကအင်ဂျူရောမှာလက်ခံတွေ့ဆုံခြင်းမှာပဲဂါဇာကိုရယူလိုတဲ့အစီအစဉ်ကိုသမ္မတထရမ့်ကထားလောင်းပြောကြားခဲ့ပါတယ
် I think it's going to be something that's going to be magnificent for
ဒီအစီအစဉ်ကပါလက်စတိုင်းတွေအတွက်အရန်ကိုကောင်းတဲ့အစီအစဉ်မှာသူတို့တွေဒီအစီအစဉ်ကိုကြိုက်ကြပါလိမ့်မယ်အင်ချမ်မီအလုပ်ကိုကျွန်တော်အောင်မြင်အောင်လုပ်နိုင်ခဲ့ပါတယ်ဒါကြောင့်ဒီကိစ္စကိုကျွန်တော်ပြောနိုင်ပါတယ်သူတို့ကြိုက်ကြမှာပါ
ဂါဇာကလူဦးရေနှစ်သန်းနီးပါးကိုအိမ်နီးချင်းနိုင်ငံတွေကိုထာဝရပြောင်းရွှေ့မဲ့အစီအစဉ်ကိုပါလက်စတိုင်းလူမျိုးတွေအပြင်ဂျော်ဒန်အီဂျစ်နဲ့တခြားနိုင်ငံတွေကလည်းလက်မခံကြပါဘူးဒါပေမဲ့ကင်ဆာအပါအဝင်တခြားရောဂါတွေနဲ့အနာမကျန်းဖြစ်နေကြတဲ့ဂါဇာကခလေးငယ်2000ကိုလက်ခံမယ်ဆိုတာကလွဲလို့ သမ္မတထရမ့်ရဲ့အစီအစဉ်ကိုတံပြန်တင်ပြဆွေးနွေးဖို့ဂျော်ဒန်ဘီရင်ဘက်ကညှင်းဆန်ခဲ့ပါတယ်
I think we have to keep in mind
ဤဂျင်းနဲ့အာရဗ်နိုင်ငံတွေဘက်ကတင်ပြထားတဲ့အစီအစဉ်တွေလည်းရှိနေတယ်ဆိုတာကိုမေ့ထားလို့မရပါဘူးဒီကိစ္စကိုဆွေးနွေးဖို့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆမန်ကရီဟတ်ကိုဖိတ်ထားပါတယ်အဓိကကတော့အားလုံးအတွက်အဆင်ပြေနိုင်မယ့်နည်းလမ်းကိုဘယ်လိုဝိုင်းရှာကြမလဲဆိုတာပါပဲ
အမေရိကန်ရဲ့အကူအညီတွေပေါ်အများအပြားမိခိုနေရတဲ့ဂျော်ဒန်ဘီရင်အတွက်ဒါဟာအင်မတန်အရေးပါတဲ့တွေ့ဆုံမှုဖြစ်ပါတယ်အမေရိကန်ကပေးနေတဲ့အကူအညီတွေကိုရပ်တန့်ပြစ်မယ်လို့သမ္မတထရမ့်တနင်္လာနေ့တုန်းကပြောခဲ့ပေမဲ့မနေ့ကဂျော်ဒန်ဘီရင်နဲ့တွေ့တဲ့အချိန်မှာတော့မပြောတော့ပါဘူးဂျော်ဒန်နိုင်ငံသားအများအပြားဟာပါလက်စတိုင်းဒုက္ခသည်ဘဝကလာသူတွေဖြစ်ပါတယ်တကယ်လို့သမ္မတထရမ့်ရဲ့အစီအစဉ်ကိုဂျော်ဒန်ဘီရင်ကလက်ခံလိုက်မယ်ဆိုရင်တိုင်းပြည်အတွင်းနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေဖြစ်ပေါ်နိုင်ပြီးဟာမတ်အဖွဲ့ကလည်းထိုးဖောက်ဝင်ရောက်လာနိုင်တယ်လို့ Washington Institute အရှိအလဘိုင်းမူဝါဒဆိုင်ရာဌာနက Gate L Omar ကပြောပါတယ်
Hamas could create not only domestic problems
Hamas အဖွဲ့ကပြည်တွင်းချင်းပတ်မှုတွေကိုဖန်တီးရုံနဲ့မကဘဲဂျော်ဒန်မြေမှာခြေစပ်ပြီး Israel ကိုတိုက်ခိုက်တာတွေလှုပ်လာနိုင်ပါတယ်ဒါတွေကဂျော်ဒန်နိုင်ငံတည်ငြိမ်ရေးကိုအပြင်းထန်ချင်းချောက်မှုတွေဖြစ်စေုံနဲ့မကဘဲနိုင်ငံတည်ရှိမှုကိုပါချင်းချောက်လာနိုင်ပါတယ
်သမ္မတထရမ့်ကဂါဇာကိုထိန်းချုပ်လိုကြောင်းပြောဆိုမှုကဟာမတ်အနေနဲ့အပြစ်ရရေးကိုဆက်ဆွနေလို့တဲ့ဆန္ဒမရှိအောင်ဖြစ်သွားစေတယ်လို့ L Omar ကပြောပါတယ်။ February 10ရက်နေ့တုန်းကတော့ Israel ဘက်ကအပြစ်ရရေးသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားခံတွေထပ်လွတ်ပေးမဲ့အစီအစဉ်ကိုဟာမတ်ဘက်ကနှောင့်နှေးထားမယ်လို့ချင်းချောက်လိုက်ပါတယ်။သမ္မတထရမ့်နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ကလည်းတူညီတဲ့သတိပေးမှုတွေနဲ့တုံ့ပြန်ခဲ့ကြပါတယ
်။ Ahlatash Elwati ba Cabinet Pecha
ကျွန်တော်တို့အစိုးရအဖွဲ့ကတင်ကြီးတညွတ်ထဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကတော့တကယ်လို့တရားခံတွေအားလုံးကိုစနေနေ့နေမွန်းတဲ့ချိန်မှာအကုန်လွတ်မပေးဘူးဆိုရင်ဟာမတ်အဖွဲ့အပီးတိုင်ခြုံငိမ့်သွားသည့်အထိအစ္စရေးစစ်တပ်ကပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေပြန်လည်လှုပ်ဆောင်သွားပါမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ညာမင်နေတန်ယာဟုကဟီဘရူးဘာသာနဲ့ပြောတော့တာပါစစ်ပွဲတွေပြီးဆုံးသွားချိန်မှာအစ္စရေးကဂါဇာကိုအမေရိကန်လက်ထက်လွှဲပြောင်းပေးမယ်လို့သမ္မတထရန့်ကပြောပါတယ်
We're not going to buy anything. We're going to have it.
ကျွန်တော်တို့ကဘာကူမှဝယ်မှာမဟုတ်ပါဘူး။ကျွန်တော်တို့ကရလာမှာဖြစ်တဲ့အတွက်ယူထားမှာပါ။အဲ့မှာငြိမ်းချမ်းမှုရှိအောင်ကျွန်တော်တို့ကလှုပ်ဆောင်သွားမှာဖြစ်တဲ့အတွက်ပြဿနာမရှိနိုင်ပါဘူး။ဘယ်သူမှလည်းမေးခွန်းထုတ်ကြမှာမဟုတ်ပါဘူး
။ဒါပေမဲ့ဂါဇာဒေသကနေကတော့ဒီလိုပြောဆိုမှုတွေကိုသဘောတူကြမှာမဟုတ်ပါဘူးခင်ဗျာ
။ကိုစောဝင်းနိုင်တင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီအမေရိကန်ရဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့ USAID ကိုအစိုးရကယာယီရက်ဆန်းလိုက်တဲ့အပေါ်မှာဒီမိုကရက်အမတ်တွေကကန့်ကွက်နေတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။အမေရိကန်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့အပြောင်းလဲဆောင်ရွက်ချက်တွေကိုတားဆီးနိုင်ဖို့အစိုးရရန်ပုံငွေအသုံးပြုရေးဆွေးနွေးပွဲတွေကနေတစင်လှုပ်ဆောင်သွားမယ်လို့ Congress လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကပြောပါရယ်။ VOA လွှတ်တော်သတင်းတောက် Catherine Gibson ပေးပို့တဲ့သတင်းအပြည့်စုံကိုတော့မမျှတစင်အောင်ကပြောပြပါမယ်ရှင်။
American ကနိုင်ငံတကာအကူအညီတွေကိုစိုင်းငံ့လိုက်တဲ့အတွက် Amazon မိုးသစ်တော်တွေကပဲထိန်းသိမ်းရေးကနေစလို့မြန်မာဒုက္ခသည်တွေအရေးစစ်ပွဲကနေပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့ Ukraine ဒုက္ခသည်တွေအရေးစတဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုကဘာနဲ့အဝန်ရင်ဆိုင်နေကြရပါတယ်။ဒါနဲ့ပတ်သက်လို့ဒီသတင်းပတ် Washington မြို့တော် American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရုံးအပြင်ဘက်မှာဒီမိုကရက်လွှတ်တော်အမတ်တွေဆန္ဒပြခဲ့ပါတယ်။
We will fight their violations of separation of powers.
အနာကိုဝင်မှုနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ကန့်သတ်သွားပါမယ်။ကျွန်တော်တို့ရဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်မှုတွေကိုတိုက်ဖြတ်သွားမှာပါ။ကျွန်တော်တို့နှုတ်ဆက်မနေပါဘူး။ပြောစရာရှိတာကိုပြောရပါမယ်။လုပ်စရာရှိတာကိုလုပ်ရပါမယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတကာအကူအညီတွေကိုဆိုင်းငံ့ထားဖို့အမိန့်လက်မှတ်ထိုးပြီးတဲ့နောက်မှာUSAID ဝန်ထမ်းအားလုံးနီးပါးကိုရာထူးကဆိုင်းငံ့ခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းကပဲ USAID အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုရဲ့ထိန်းချုပ်မှုအောက်ကိုပြောင်းရွှေ့ခဲ့တာပါ
Now we're seeing the most powerful man in the world
ဆင်းရဲဒုက္ခကြုံနေရတဲ့သူတွေရဲ့ငွေတွေနဲ့အစားအသောက်တွေကိုဖျက်တောက်ဖို့ကြိုးစားနေတဲ့ကမ္ဘာမှာအင်အားအကြီးဆုံးတယောက်လို့ပြောနိုင်တဲ့ Donald Trump နဲ့ကမ္ဘာအချမ်းသာဆုံးတကြွယ် Elon Musk တို့နဲ့ကျွန်တော်တို့ရင်ဆိုင်နေရတာပါ
သမ္မတထရမ့်ကသမ္မတလုတ်ပိုင်ခွင့်ကိုသုံးပြီးတော့အစိုးရအေဂျင်စီရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်နေတာဖြစ်တယ်လို့ကွန်ဂရက်စ်လွှတ်တော် Republican အမတ်တွေကပြောပါတယ်။ဒီလိုသုံးသပ်တာမှာ Federal အသုံးစရိတ်ကိုရှော့ချဖို့ရည်ရွယ်တဲ့အစိုးရဌာန DOJ ကိုတကြွယ်တထည် Elon Musk ကဦးဆောင်နေတာပါ။
အကူအညီတွေပေးနေတဲ့အဖွဲ့အစည်းအားလုံးပိတ်ပစ်လိုက်မယ်လို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့ဒီလို agency တွေအနေနဲ့ရန်ပုံငွေနဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချမှတ်တယ် ရမုံငွေကိုဘလို့ဦးစားပေးတယ်ဆိုတာတွေကိုပြန်လဲသုံးသပ်ပိုင်권ရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါကအုပ်ချုပ်ပုံအရာမှန်တယ်လို့ထင်ပါတယ
်။ American ပြည်တော်စုမှာမကြုံစဘူးအခြေအနေတွေနဲ့ကြုံနေရတယ်လို့နိုင်ငံရေးလေလာသုံးသပ်သူတူကတော့ VOA ကိုပြောပါတယ်။
Arguably it's a real violation of separation of powers for the executive branch.
ဒါကအနာခွဲဝေမှုချိုးဖောက်တာလို့ပဲပြောချင်ပါတယ်။ Congress လွှတ်တော်ကနေပေါ်ပေါက်လာခဲ့တဲ့ဒီအဖွဲ့အစည်းတွေကိုလုံးဝပိတ်ပစ်လိုက်ဖို့ကြိုးစားတာကအုပ်ချုပ်ရေးမန္တန်ရဲ့အနာခွဲဝေမှုကိုအမှန်တကယ်ချိုးဖောက်တာဖြစ်ပါတယ်
။အထက်လွှတ်တော်လူနေစုခေါင်းဆောင် Chuck Schumer ကတော့လိန်လယ်မှုနဲ့အလွဲသုံးစားမှုတွေကိုဖယ်ရှားဖို့သမ္မတ Trump အစိုးရရဲ့ကြိုးပမ်းမှုတွေကိုထောက်ခံပေးမယ်။လုပ်ငန်းဆောင်ရွက်မှုအရှိန်မြန်ဆန်တာနဲ့ပွင့်ပွင့်လင်းလင်းမရှိတဲ့အပေါ်မှာဝေဖန်ဖြစ်တင်ပါလေ
။ Dodge ကဘာပဲလုပ်လို့ဒါကဒီမိုကရေစီနည်းလမ်းမကြောက်ဘူး။ဒီမိုကရေစီဆိုတာဘာလဲဆိုတာကျွန်တော်တို့သိတယ်။အဲ့ဒါကပွင့်ပွင့်လင်းလင်းရှိရမယ်။ချိုးဝှက်ထားရမှာမဟုတ်ပါဘူး။
ဒီမိုကရက်တွေကတော့သမ္မတ Trump အစုပြုထားတဲ့ Cabinet အဖွဲ့ဝင်တွေကိုမထောက်ခံကြဘူးနဲ့ USAID လိုလူသားချင်းစာနာထောက်ကူမှုပေးနေတဲ့အဖွဲ့အစည်းတွေအတွဲအစိုးရအသုံးစီဥပဒေမူကြမ်းအသစ်တရက်ကိုအကောင့်ထဲပေါ်သွားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်
။ဒါကတော့ USAID အဖွဲ့ကိုအစိုးရကယာယီဆိုင်းငံ့လိုက်တာနဲ့ပတ်သက်ပြီးတော့ဒီမိုကရက်လက်တော်အမတ်တွေကန့်ကွက်နေကြတဲ့အကြောင်းမမျှသတင်းအောင်ကတင်ပြခဲ့တာပါ။အခုဆက်ပြီးတော့အာတိတ်ဒေတာကဗရဝီနိုင်ငံရေးတင်းမာမှုအကြောင်းပုံပြရုပ်သံသတင်းဆောင်ပါတင်ပြပေးပါမယ်။ဥရုယာတီပြောင်းလဲမှုကအာတိတ်ဒေတာကိုလှလှမြဲမြဲပြောင်းလဲနေပြီးကမ္ဘာ့ပတ်ဝန်းကျင်အန္တရာယ်တွေနဲ့စီးပွားရေးအခွင့်အလမ်းတွေဖန်တီးနေတယ်လို့ပဲဒီကမ္ဘာပေါ်မှာအင်အားကြီးနိုင်ငံတွေကအသစ်ဖန်တီးထားတဲ့ပင်လယ်ရေကြောင်းလမ်းတွေနဲ့အာတိတ်သဘာဝတန်ရန်စတာတွေကိုထိန်းချုပ်ဖို့အပြားဆိုင်ကြိုးစားလာတာတွေကြောင့်ဗရဝီနိုင်ငံရေးတင်းမာမှုတွေလည်းပေါ်ပေါက်နေပါတယ်။ဒီကြောင့်ကိုတော့ VOA ပုံပြရုပ်တံကိုကိုဝင်းခန့်မောင်ကတင်ဆက်ပေးထားပါရရှင
်။အာတိတ်ဒေတာဟာကမ္ဘာပေါ်မှာအေးအေးဆုံးနဲ့လူနေထူထပ်မှုအနည်းဆုံးဒေတာတစ်ခုဖြစ်ပေမဲ့အမေရိကန်ပြည်အောင်စုနဲ့တခြားဒေတာတွင်အင်အားကြီးနိုင်ငံတွေအဓိကအာရုံစိုက်တဲ့နေရာတစ်ခုမြန်မြန်ဆန်ဆန်ဖြစ်လာတာပါ။အာတိတ်ဆန်ဝါရဲ့မြောက်ဖက်မှာနယ်မြေပိုင်ဆိုင်တဲ့နိုင်ငံ၈နိုင်ငံရှိပြီးကနေဒါ၊ရုရှား၊အိုက်စ်လန်၊ဖင်လန်၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်နဲ့အမေရိကန်ပြည်အောင်စုတို့ဖြစ်ပါတယ်။1996ခုနှစ်ကတည်းကဒီအစိုးရတွေဟာထာနီတိုင်းသားဆာမီအင်ယူဝတ်နဲ့ချွတ်ချီလိုအုပ်စုကိုယ်စားလှယ်တွေနဲ့အတူသိပ္ပံသုတေသနနဲ့တဘောပေါ်ဝင်ထိသိမ်းမြင့်တင်မှုအာတိတ်ကောင်စီဖိုရမ်မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်။ဒါပေမဲ့2022ခုနှစ်မှာရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်ကစပြီးတခြားအာတိတ်အစိုးရတွေကရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုကိုရပ်ဆိုင်းထားခဲ့ပါတယ်။အာတိတ်ဒေတာဟာလည်းဥရုယာတီပြောင်းလဲမှုကြောင့်ရေခဲတွေအရှိပြောပြီးကုန်သွယ်ရေးအတွက်ရောပထဝီနိုင်ငံရေးပါပြိုင်ဆိုင်ကြချိန်မှာဒီတင်းမာမှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။တင်းမောလမ်းကြောင်းအစ်စ်တွေပွင့်လာသလိုရုပ်ကျွင်းလောင်စာနဲ့တပ်ထုတွင်းတွေကိုလည်းပိုလက်လန်းပြီးလာပါတယ်။ရုရှားကအာတိတ်ကမ်းရိုးတန်းအများစုကိုထိန်းချုပ်ပြီးသူ့နယ်မြေပိုင်ဆိုးမှုကိုချဲ့ထွေနေသလိုစီးရေးအခြေခံအဆောက်အုံတွေကိုလည်းတိဆောက်လာပါတယ်။အထောက်အကူပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိထားပေမဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေဆက်ရှိနေတာပါ။တင်းမောလမ်းကြောင်းအစ်စ်တွေရဲ့အချို့ပိုင်းတွေဟာသူတို့ပိုင်နဲ့ရေထဲကနေဖြတ်သွားတယ်လို့ကနေဒါနဲ့ရုရှားနှစ်နိုင်ငံစလုံးကပြောနေချိန်မှာအမေရိကန်ပြည်အောင်စုကတော့ကုလသမဂ္ဂရဲ့ရေချောင်းစာချုပ်ကိုအတိမပြုထားသေးပါဘူး။ဒေတာရင်းကမဟုတ်တဲ့အင်အားကြီးနိုင်ငံတွေကလည်းတောင်းဆိုမှုတွေလှုပ်လာပြီးတရုတ်နိုင်ငံကသူ့ကိုသူအာတိတ်အနီးနိုင်ငံလို့ကြေညာထားကအခြေခံဆောက်အုံနဲ့သူ့တင်တာလုပ်ငန်းတွေမှာရှင်းနှီးမြှုပ်နှံဖို့အာတိတ်အစိုးရအဖွဲ့တွေနဲ့တွဲပြီးလုပ်နေပါဗျ။ဒီလိုရုရှားနဲ့တရုတ်ကပိုနေရာယူလာတာကြောင့်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်ဒိမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေဖြစ်တဲ့ Greenland ဟာအမေရိကန်ရဲ့အာတိတ်မဟာဗျူဟာမှာအဓိကဖြစ်လာပါတယ်။ဒီကျောမှာအမေရိကန်စစ်စခန်းရှိနေပြီးသားဖြစ်ပြီးလက်တလုံးမှာဒိမတ်ကစစ်တပ်အင်အားထပ်တိုးချဲ့လာပါတယ်။ဒီဒေတာဟာရာသီဥတုအရာရောနိုင်ငံရေးအရာပါပိုပူပြင်းလာနေချိန်မှာအာတိတ်ဒေတာအပေါ်လွှမ်းမိုးနိုင်မှုအတွက်အပြိုင်ဆိုင်တွေကအခုမှစတာဖြစ်ပါတယ်ခင်ဗျာ။
အတိတ်ဒေတာမှာဗရဝီနိုင်ငံရေးတင်းမာမှုတွေအရှိန်မြင့်လာနေတဲ့အကြောင်းကိုဝင်းခံမောင်တင်ပြခဲ့တာပါအခုကတော့ဒီရုရှားနဲ့ဆစ်ဖြစ်နေတဲ့ယူကရိန်းမှာရှေးဟောင်းယဉ်ကျေးမှုတွေကိုဘယ်လိုထိန်းသိမ်းနေကြသလဲဆိုတာကြည့်အောင်ပါရှင်ရုရှားနဲ့ဆစ်ဖြစ်နေတဲ့ကြားကပဲယူကရိန်းရဲ့ယဉ်ကျေးမှုကတော့ဖွံ့ဖြိုးလာနေပါတယ်ဒုံးကျည်နယ်ပုံမှန်ပြစ်ခတ်ခံရပြီးယူကရိန်းရှေးဟောင်းယဉ်ကျေးမှုအမွေအနှစ်နေရာ900လောက်ပျက်စီးခဲ့ပေမဲ့လို့လည်းပြန်ပြီးတော့တိုးတက်လာနေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကပြောပါတယ်ယူကရိန်းနိုင်ငံသားတွေဟာသူတို့ရဲ့ကိုယ်ပိုင်ရည်ကျေးမှုကိုအခုလောက်စိတ်ဝင်စားတာမျိုးအရင်ကမတွေ့ဘူးလို့ကျွမ်းကျင်သူတွေကလည်းပြောဆိုကြပါတယ်။ Kiev မြို့ကနေ Lisa Backless ပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဖြိုပြေးပွဲတန်းကယုံပြည့်နေတာပါ။လက်မှတ်တွေကိုလားနေချီပြီးကြိုးဝဲထားကြလို့ဖြစ်ပါတယ်။ The Kaites Family ပြဇာတ်အတွက်လက်မှတ်ကြံသေးလားလို့လာဆောင်သန်းသူတွေရှိပေမဲ့ယုံပြည့်နေပြီဖြစ်ပါတယ်။
ဆယ်စုနှစ်နဲ့ချီတဲ့သမိုင်းရှည်ကာလအတွင်းပြီးခဲ့တဲ့နှစ်ကဆိုရင်လူကြိတ်ကြိတ်တို့လာရောက်ကြည့်ရှုအားပေးခဲ့တယ်လို့ Ivan Franco အမျိုးသားကစားရုံတာဝန်ရှိသူတွေကပြောပါတယ်။ Ivan Grisho ဟာ Ivan Franco ကစားရုံရဲ့အနုပညာဒါရိုက်တာဖြစ်ပါတယ
်။ Mr. Vladimir Kvitki
လက်မှတ်တွေကိုတလကြိုတင်ရောင်းပေးပါတယ်။ Match လမှာ32ရက်အတွက်68မိနစ်အတွင်းမှာပဲတလလုံးစာကပွဲလက်မှတ်အားလုံးရောင်းကုန်သွားပါတယ
်။ရုရှားရဲ့ကျူးကျော်စစ်ကြီးစတင်ဝင်လာချိန်ကနေတစ်နှစ်ခွဲလောက်အထိသရိုဆက်အဖွဲ့တွေအလုရန်နာထားခဲ့ရပြီးစင်တင်ပြဆက်တွေပြန်ဆချိန်မှာတော့လက်မှတ်တွေအလုရဲ့ဝယ်ခဲ့ကြတယ်လို့ Green Shop ကပြောပါတယ
်။ Yetakim Chinnekom
ဘဝရဲ့အမွန်ကျဆုံးချိန်တွေမှာအနုပညာကိုခံစားလိုက်ရတာကတောကတွေပြေပြောက်စေတဲ့နီလန်တစ်ခုပါ။မနေ့ကဆိုရင်ဒီကစက်ယုံဝင်ငွေက3စနီးပါးတိုးခဲ့ပါတယ်။အရင်တွေကထပ်စာရင်ပွဲ100ကျော်ပိုကပြခဲ့ရလို့ပ
ါရုရှားတွေရဲ့ချိန်ချောင်းမှုရင်ဆိုင်နေရချိန်မျိုးမှာအခုလိုသူတို့ရဲ့အမှုပညာတင်ဆက်မှုတွေအတွက်ယူကရိန်းပြည်သူတွေရဲ့အထူးအသီးမှတ်ပြုမှုကိုရခဲ့တယ်လို့လဲကားဆက်ယုံဒါရိုက်တာဂရစ်ရှော့ဖ်ကပြောပါတယ်အမှုပညာလက်ရပြာခန်းတာဝန်ခံအိုလန်နာဂရိုဇော့ဖ်စကာကလည်းဒီအချက်ကိုသဘောတူသူပါ
ချာဇာရိုဂျနစ်နရှိဒ
ကိုအမျိုးသားလက္ခဏာနဲ့ယဉ်ကျေးမှုကိုချိန်ချောက်ခံရတော့မှဒါရီဘလောက်အရေးကြီးတယ်လဲဆိုတာပြည်သူတွေမြင်လာပါတယ်။ယဉ်ကျေးမှုအမှုပညာကိုရုရှားတွေကလက်နက်လိုအသုံးချနေတာပါ။ခက်တာကကျမတို့တွေဟာကြိုတင်ကာကွယ်မှုအားနိုင်ခဲ့သူတွေပါ
။ဒီပြပွဲကနာမည်ကျော်ယူကရိန်းပကြီးပဘူးဆရာမအလာဟော့စ်ရဲ့လက်ရာတွေကိုအထူးပြသထားတာပါ။မီအောင်တွန်လိုင်းအသမာလည်းဖြစ်တဲ့အလာဟော့စ်ဟာ1960ပြည့်လွန်ဆိုဗီယက်ကြီးဆိုးတဲ့ခေတ်မှာညှဉ်းပန်းနှိပ်စက်ခံခဲ့ရသူပါ။
ဒီ process ရဲ့ကြီးဆိုးတူဒီ na jal idut zaras samaz nishin
ခိုရင်တော့လိုပဲအခုလည်းပြန်ဖြစ်လာပါတယ်။ယူကရိန်းရဲ့အမှုပညာလက်ရာတွေဖျက်ဆီးခံရတာပါ။ပကြီပပုပညာရှင် Alan Cox ရဲ့ Mario Po မြို့ကမန်စီကြောက်စီခံလုံးပြေလက်ရာတွေကိုရုရှားတွေကဖြိုချဖျက်ဆီးခဲ့ပါတယ်။ဒါကြောင့်ကျမတို့ရဲ့နာကျင်မှုအတွေ့ဒီပြပွဲနဲ့တုံ့ပြန်လိုက်တာပါ။
အရင်တော့ဆိုရင်ဟော့စ်ရဲ့အမှုပညာလက်ရာတွေကိုပြည်သူတွေသိစိတ်မဝင်စားကြပေမဲ့ဒီပြပွဲမှာတော့ထင်သာတာတဲ့လူတွေကြိတ်ကြိတ်တိုးလာကြည့်ကြတယ်လို့ Grossoff's ကပြောပါတယ်တလာကွင်းလောက်အတွင်းမှာလူ 9,200 လောက်လာကြည့်ခဲ့တာကြောင့်လူတို့ရဲ့စိတ်ဝင်စားမှုကိုအံ့ဩမိတယ်လို့သူမကဆိုပါတယ်စာအုပ်ထုတ်ဝေရေးကဏ္ဍမှာလည်း2023ခုနှစ်တည်း83ရာခိုင်နှုန်းတိုးတက်ခဲ့ပြီးမြို့ကြီးတွေမှာစာအုပ်ဆိုင်အသစ်တွေတိုးဖွင့်လာရတယ်လို့ဒေသအာဏာပိုင်တွေကဆိုပါတယ်ဆန့်ဆိုတဲ့သုံးတက်တိုက်စာအုပ်ဆိုင်ဆိုရင်ကီးမြို့လေကောင်လမ်းမပေါ်မှာရှိပြီးမနစ်ကစဖွင့်ခဲ့တာပါအီရန်ချောက်ကတော့စာအုပ်ဆိုင်ပိုင်ရှင်ပါအ
ဲမော်ဂျလဝန်နေထရဲဘာပြရစမီစစ်ပစ်စနာရှောဝစ်ခရီချာ
ဒီနေရာကအကျယ်ကြီးပဲလို့တော့ကျွန်တော်အလုပ်ဖွဲ့ကပြောခဲ့ပါတယ်စိုင်ဖွင့်ပြီးတလားလောက်ကြာတော့နေရာကတိတ်မကြံတော့ဘူးလို့အဲ့လူတွေကပဲထပ်ပြောလာတယ်ကျွန်တော်တို့အတွက်နေရာပို့လို့ပါတယ
်ဒီဆိုင်ကိုလာစဉ်လူ9000လောက်လာတယ်လို့Iran Chokka ပြောပါတယ
်တော့ полномасштабное вторжение 75-80% рынка всего России
ဒီကြောင့်မတိုင်ခင်ဈေးကွက်ရဲ့80-85ရာခိုင်နှုန်းလောက်ကရုရှားစာအုပ်တွေပါရုရှားစာအုပ်တွေမရှိတော့တဲ့နောက်ပိုင်းယူကရိန်းစာအုပ်တွေကစိတ်ကြိုက်နေရာပို့ယူလာပါတယ်ယူကရိန်းစာအုပ်ရောင်းအားကိုအနည်း30လောက်ချိုးနှိမ်လာခဲ့တဲ့ရုရှားရဲ့နှိပ်ကွပ်မှုလည်းအခုမရှိတော့ပါဘူ
းလက်ရှိကာလဟာယူကရိန်းယဉ်ကျေးမှုအပေါ်လူထုကစိတ်ဝင်စားမှုမြင့်မားနေတာကိုစုပ်ကင်ထားပြီးတော့အချိန်ကောင်းပါပဲလို့ Iran Chokka ပြောပါတယ်ရုရှားစစ်တပ်တိုက်ခိုက်မှုကြောင့်ပျက်စီးခဲ့ရတဲ့ယူကရိန်းယဉ်ကျေးမှုအမွေနှစ်နေရာတွေပြုပြင်ဖို့ဆိုရင်2033ခုနှစ်အထိတစ်နှစ်ကိုဒေါ်လာတန်း680လောက်ကုန်ကြမယ်လို့ UNESCO အဖွဲ့ကပြောပါတယ်ခင်ဗျာ
ယူကရိန်းမှာရှေးဟောင်းယဉ်ကျေးမှုတွေကိုအရင်ထက်ပိုပြီးတော့ထိမ့်သိမ့်လာကြတဲ့အကြောင်းကိုညံဝင်းအောင်ပြောပြခဲ့တာပါရှင်ဖေဖော်ဝါရီ14ရက်တောက်ကြနေမနက်ခင်း VA စီစဉ်တွေကိုနားဆင်နေကြတာပါမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကို9.25 32နဲ့40တို့ကနေဖတ်ယူနားဆင်နိုင်ပါတယ် Facebook နဲ့ YouTube ကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00နာရီကနေ6:00ခွဲအစီအစဉ်ကို9.25 32နဲ့40view ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ1925နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဖေဖော်ဝါရီလ14ရက်တောင်းချာနေမနက်ခင်း VUE Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတဲ့ကျမတို့ရဲ့ဒီအခုအစဉ်ဒုတိယနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါတီဗီယောဂါတိုက်ဖျက်ရေးအကြောင်းကိုကြားရမယ့်ဂျမားရေးအစီအစဉ်။နောက်တိုင်းရင်းဒေသသတင်းတောက်တွေကပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးဥအောင်ခေရဲ့မြန်မာရေးသုံးသပ်ချက်ကိုကြည့်အောင်ပါရှင်။ TNL တိုက်ခိုက်သိမ်းတိုက်ထားတဲ့မြို့နယ်တွေမှာအုပ်ချုပ်ရေးခိုင်မာအောင်လုပ်ရင်တအောင်းပြည်နယ်တိစောက်ဖို့ကြိုးပမ်းသွားမယ်လို့ TNL တောင်းတပ်ဖွဲ့ခေါင်းဆောင်လေးကပြောပါရယ်။တောင်စစ်တီမဟာမိတ်စစ်တီတော်လှန်ရေးစစ်တီနဲ့ပြည်သူလူထုကအသက်ဆုံးပူးပေါင်းတိုက်ပိုက်ထားတဲ့နေမြေတွေကိုတော့လက်လွတ်ခံမှာမဟုတ်တဲ့အကြောင်းဒီတစ်ပတ်မြန်မာရေးသုံးသက်ချက်အစီအစဉ်မှာဦးအောင်ခင်ကသုံးသက်တင်ပြထားပါရယ်ရှင
်စစ်တပ်ရေးဆွဲတဲ့2008အခြေခံဥပဒေအခန်းနှစ်မှာပြည်내9နယ်တိုင်းဒေသကြီး9ခုနဲ့ပြည်ထောင်စုနယ်မြေတွေကိုဖွဲ့စည်းပုံကိုဖော်ပြပါတယ်။ရန်ပြည်နယ်မှာကိုပိုင်အုပ်ချုပ်ခွင့်ရဒေသ၄ခုနဲ့တိုင်းတိုင်းရှိပါတယ်။ဓနုပအိုးကိုကနဲ့ပလောင်ကိုပိုင်အုပ်ချုပ်ရဒေသ၄ခုနဲ့ဝကိုပိုင်အုပ်ချုပ်ရတိုင်းဖြစ်ပါတယ်။နမ်ချံမြို့နယ်နဲ့မန်းတုံမြို့နယ်နှစ်နယ်ကိုစုစည်းပြီးပလောင်ကိုပိုင်အုပ်ချုပ်ရဒေသအဖြစ်သတ်မှတ်ပါတယ်။တာအန်းဆိုတဲ့စကားလုံးကိုမသုံးပါဘူး။2008အခြေခံဥပဒေကမြို့နယ်နည်းနည်းသာပေးထားပေမဲ့တန်အန်းတော်လိုင်းတက်ဟာမြို့နယ်ဆက်နယ်ကိုတိုက်ခိုက်သိမ်းယူသိမ်းပိုက်ထားပါလေ။သုံးကြီးတော်မဟာမိတ်အဖွဲ့ဝင်တန်အန်းတက်ဟာ1329စစ်စင်ရေးပထမလှိုင်းမှာနမ်ဆန်မန်တုံနန်းခမ်းကုတ်ခိုင်နမ်တူမိုင်းကောနဲ့မိုင်းလုံစတဲ့မြို့နယ်ခုနှစ်နယ်ကိုသိမ်းယူပါလေ။တစ်လုံးညာနေခုနေစစ်စင်ရီဒုတိယလိုင်းမှာတော့နောင်ချိုကြောင်မဲတီဘောမိုးမိန်နဲ့မိုးကုတ်စတဲ့မြို့နယ်လေးခုကိုတိုက်ခိုက်သိမ်းပိုက်ကြောင်းဇန်နဝါရီလ12ရက်နေ့ထုရွှေပြည်မြေစာဆောင်မှာရေးသားထားပါတယ်။တန်တကလိမ့်ပိုက်ထားတဲ့မြို့တွေနဲ့လှုပ်ရှားနေမြေတွေကိုတမဟာကောကူးနဲ့တိုင်ရင်45ရင်းအထိပြန်လေဖွဲ့စည်းလိုက်ပြီးကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့ဇန်နဝါရီလဆန်းကကျင်းပတဲ့တန်အန်းတန်နှစ်လေအစည်းအဝေးမှာကြေညာတယ်လို့ဆိုပါတယ်။အုပ်ချုပ်ရေးဘိုင်းမှာတော့ကြောင်မဲနမ်ဆမ်ကုတ်ကိုင်နမ်ခါနဲ့မိုးကုတ်စတဲ့ခရိုင်ငါးခရိုင်စနစ်နဲ့စီမံအုပ်ချုပ်သွားမယ်လို့ဆိုပါတယ်။တည်င်းထုတ်ပြန်ရမှာတန်အန်းပြည်ဆိုတဲ့ဝေါ်ဟာရကိုသုံးထားပေမယ့်တန်အန်းပြည်ဧရိယာအကျယ်အဝန်းကိုသမတာမျိုးမတွေ့ရဘူးလို့မိုင်းယူပကဆိုပါတယ်။ဒါပေမဲ့တာအန်တက်ထိမ့်ချုပ်တဲ့ဒေသနဲ့လှုပ်ရှားရနယ်မြေတွေမှာအခြားတိုင်းရင်းသားတပ်တွေဖြစ်တဲ့ကိုကန်တပ်နဲ့ရှမ်းတိုးတရေးတပ်တွေလည်းသွာလာနေတာကြောင့်နယ်မြေအငင်းပွားမှုမကြာခဏဖြစ်ပွားနေတာမို့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းရမယ်လို့ဆိုပါတယ်။တာအန်ပြည်နယ်ရဲ့အကျယ်အဝန်းကိစ္စဟာနောက်အခါမှာဆွေးနွေးရမယ့်ကိစ္စဖြစ်ပြီးလောလောဆယ်မှာတော့စစ်ကောင်စီတပ်ကိုဖျက်ရှားပြီးထိမ့်ချုပ်နေမြေကပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ဖို့တန်အန်းတပ်ကစီမံသွားမယ်လို့ဗိုလ်ချုပ်တားဖုံးကျော်ကပြောပါတယ်တန်အန်းတပ်လိမ့်ပိုက်ထားတဲ့မြို့နယ်ဆက်နေနယ်မှာတန်အန်းပလောင်ရောအခြားတိုင်းရင်းသားမျိုးစုံရောနေထိုင်ကြတာမို့စီမံအုပ်ချုပ်ရမှာတန်အားလူမျိုးတဦးဒီလူအင်စာနာနဲ့သာလုတ်ကင်လို့မရပဲအခြားတိုင်းရင်းသားမျိုးနွယ်တွေရဲ့သဘောထားကိုလည်းအလေးထားဖို့လိုတယ်လို့ဆိုပါတယ်။ဒါမှသာပညာရေးကျန်းမာရေးနဲ့ဖွံ့ဖြိုးရေးကိစ္စမှာပူးပေါင်းလုတ်ကင်နိုင်မှာဖြစ်ပါတယ်တဲ့။တရုတ်ရဲ့ဂျာဝင်ဆောင်ရွက်ချက်ကြောင့်စစ်ကောင်စီနဲ့ဆွေးနွေးဖို့အဆင်သင့်မယ်လို့မနေ့ကကြေညာခဲ့ပေမဲ့စစ်ကောင်စီကိုဆုံးခန်းတိုင်ရှင်းမုံသွားမယ်လို့ဇန်နဝါရီလ12ရက်တန်အားအမျိုးသားတော်လှန်ရေးနေ့မှာကြေညာပါတယ်စစ်ကောင်စီနဲ့ဆွေးနွေးဖို့အစဉ်အသင့်ဖြစ်သလိုမိမိထိန်းချုပ်တဲ့နယ်မြေကိုကာကွယ်ဖို့လဲတာအန်တမှာတာဝန်ရှိတယ်လို့ဗိုလ်ချုပ်တားဖုံးကျော်ကလွန်ခဲ့တဲ့ဒီဇင်ဘာလမှာ BBC နဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်စစ်ကောင်စီတပ်ကိုဖေရှားရမှာတန်အားတဦးတည်းမဟုတ်ဘဲຫນွေဦးတော်လှန်ရေးရဲဘော်တွေမဟာမိတ်တွေနဲ့ပြည်သူတွေရှိတာမို့ နေမြေကိစ္စဆွေးနွေးတဲ့အခါမှာကျော်လို့မရတဲ့စီးရှိတယ်လို့ဆိုပါတယ်။တန်အားပြင်းတဲ့အကျယ်အဝန်းကိုနိုင်ငံရေးဆွေးနွေးပွဲလုပ်ပြီးတတ်မှတ်ရမယ်လို့ဆိုပါတယ်။လောလောဆယ်မှာတော့တန်အားတက်ကဥဆောင်ပြီးတိုက်ခိုက်လိမ့်ပိုင်ထားတဲ့နေမြေတွေလုံခြုံရေးအတွက်တန်အားတက်မှာတာဝန်ရှိတာကြောင့်အကောင်းဆုံးအုပ်ချုပ်နိုင်အောင်ကြိုးပမ်းမယ်လို့ဆိုပါတယ်။လုံငယ်တဲ့နေ့ဇွန်လနောက်ပိုင်းကကုတ်ကင်မိုးမိန်နဲ့မန်တုံမြို့တွေမှာတာအားနဲ့ KIA ကချင်းတပ်သားတွေအကြားနေမြေအငင်းပွားမှုဖြစ်ပွားခဲ့ပြီးထိုးကျိတ်ကြတဲ့အထိဖြစ်ခဲ့ပေမယ့်တနတ်ဖောက်တာမျိုးတော့မရှိပါဘူး။အကောက်ခွန်ဂိတ်နဲ့ပတ်သက်ပြီးအငင်းပွားကြတာဖြစ်ပါတယ်။ဒါပေမဲ့ကချင်းနဲ့တာအားဘက်ကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပြီးပြဿနာကိုဖြေရှင်းနိုင်ခဲ့တယ်လို့ကချင်းဘုံမူကြီးနော်ဘူးကပြောကြောင်းဖေဖော်ဝါရီလ၄ရက်နေ့ထုတ်ရွှေပြည်မေသတင်းမှာဖော်ပြပါတယ်။အဲ့ဒီနောက်ပိုင်းအငင်းပွားမှုမရှိတော့ဘူးလို့ဆိုပါတယ်။မန်တုံမုံမိတ်မုံကိုမိုင်းဝီနဲ့နန်းပတ်ကအကြားကကားကြိတ်တွေကိုအပြန်အလှန်ပိတ်ဆို့ပြီးအငင်းပွားကြတာဖြစ်ပါတယ်။တန်အားထိတ်ချုပ်ထားတဲ့နေမြေတိုင်းလုံးမှာတန်အားလူမျိုးတွေနေထိုင်ကြပေမယ့်ရှမ်းလူမျိုးအတော်များများရှိတဲ့မြို့နယ်တွေလည်းရှိပါတယ်။တန်အားတက်ထိန်းချုပ်တဲ့ဒေသနဲ့လှုပ်ရှားတဲ့နေပြည်တော် KIA ကချင်းတပ် MNDAA ကိုကန်တပ်နဲ့ SSPP ရှမ်းတပ်မတော်စတဲ့တပ်ဖွဲ့တွေလည်းသွာလာလှုပ်ရှားပြီးနေမြေအငင်းပွားမှုမကြာခဏဖြစ်ပွားကြပါတယ်။တန်အားတက်ဥက္ကဋ္ဌဘိုးချုပ်ကြီးတားအိုက်ဖုံးကတော့ဒီနေ့ထဲမြေပြန့်ဒေသနဲ့အခြားဆက်ဆက်ဒေသတွေမှာတော်လိုင်းရေးတပ်ဖွဲ့တွေစီရေးအရှိန်အဟုန်မြင့်တင်မယ်လို့ဆိုကြောင်းတန်လွင်တိုင်းမှာဟောပြပါတယ်ခင်ဗျာ
။ဦးအောင်ခေပုံမှန်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ကျမရေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်။ဒီတစ်ပတ်ကတော့တီဗီတိုက်ဖြတ်ရေးကမ္ဘာနဲ့မြန်မာမှာဘာတွေကြိုးပမ်းနေလဲဆိုတာကိုကြည့်ကြရအောင်ပါရှင်။တီဗီယောဂအဆုံးတတ်နိုင်ရေးကမ္ဘာတဝန်းကျူးပန်းနေတာမှာတီဗီဖြစ်ဖို့အန္တရာယ်ရှိတဲ့သူတွေကိုကာကွယ်ရေးကုထုံးပေးဖို့လဲပါဝင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်ဒီကျူးပန်းမှုတွေတဲ့မြန်မာနိုင်ငံကရောဘယ်အခြေအနေမှာရှိပါလဲကမ္ဘာတဝန်းကျူးပန်းမှုတွေကရောဘယ်လိုရှိနေပါလဲဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမံကိုကိုဝင်းမင်းကမင်းမြန်းတင်ဆက်ထားပါရယ်ရှင်
ဟုတ်ကဲ့ဒေါက်ထရီဆေးမန်းလို့လူသိပုံများတဲ့ဒေါက်တာတင်မောင်ထွေးခင်ဗျာကျွန်တော်တို့ TB ယောဂါနောက်ဆုံးအခြေအနေကိုဆွေးနွေးခဲ့တာမှာအရင်အပတ်တွေတုန်းကတော့ဆရာကြီးကုသတည်ဆမှုများနေသေးတာဘလို့လက္ခဏာတွေသတိပြုတင်တာနောက်ဆေးရင်ပါနဲ့ငိုရှိုး TB စင်ခေါ်ချက်ကြီးမားနေသေးတာပြီးတော့ကာကွယ်ထိန်းချုပ်ကုသပညာပေးနဲ့ကဘာမှာလဲဝိုင်းကျိုးပန်းနေကြတာတချို့ကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးကဘာမှာနောက်ထပ်ကျိုးပန်းနေတာနဲ့မြမနောက်ဆုံးအခြေအနေကိုအဓိကပြောမှာမို့ကမ္ဘာမှာဒီ2030ရည်မှန်းချက်မရောက်ခင်ပေါ့နော်အခုကြာကာလ2029အထိဘာရီနောက်ထပ်ရည်မှန်းသတ်မှတ်ထားတာကိုဆက်ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခုကကျတော့ဒီဖြစ်နိုင်ခြေအခွင့်အလမ်းများနေသူများရဲ့90ရာခိုင်နှုန်းနော်ဘာသူတွေဖြစ်ရင်ဖြစ်မယ်ဖွင့်လန်းများနေတဲ့လူတွေကို TPT လို့ခေါ်တဲ့ TP preventive therapy ကိုပေးကိုပေးရမယ်အဲ့လိုပေးတဲ့အခါမှာဈေးရကုထုံးတော့မတူပါဘူးသွားလာပိုင်းတော့ပဲကြာတဲ့ကုထုံးပါဟောအဲ့လိုမျိုးကိုလည်း90ရာခိုင်နှုန်းတော့ပေးနိုင်ရမယ်အခွင့်အလမ်းများနေတဲ့လူအားလုံးရဲ့90ရာခိုင်နှုန်းအထိကိုပေးကိုပေးရမယ်ဆိုတာမျိုးချမှတ်ပေးထားပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီဂျာကာလာရည်မှန်းသတ်မှတ်ချက်ပေးထားတာရှိသလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါအခြားတော့ဒီဂျမ်းမိုင်ပြသနေတာဖြစ်တဲ့ HIV ပိုးရှိနေတဲ့လူတွေဆေးလိတောက်ချင်းနောက်အရက်တောက်ချင်းနောက်စိတ်ကြမ်းမာရေးပြဿနာအာဟာရချို့တဲ့ခြင်းပြဿနာမကုဆက်တတ်တဲ့ယောဂများ Diabetes ပေါ့နော်ဆီးရိုသွေးတိုရှိတဲ့ယောဂစသည်တို့တည်းလဲဒီဘီယောဂါစီမံချက်ထဲမှာထည့်သွင်းချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ်ဆိုပြီးတော့တိတိကျကျသတ်မှတ်ပြထားပါတယ်။ဒါကြောင့်လည်းဆိုတော့တီဗီချောင်းဆိုးမယ်ဖျားနာမယ်ညာဘက်ဖျားမယ်တလိပ်ခက်မယ်အလောက်လေးတွေမဟုတ်တော့ဘူးနော်။အဲ့လိုမတင်ကားတဲ့လူနာတောက်တယ်မဟုတ်တော့ဘူး။ဆေးရတောက်တဲ့လူနာတွေ HIV ရှိနေတဲ့လူနာတွေရက်သမားတွေရက်တော့နေပြီးတော့ရက်ကျေတုံဖြစ်နေတဲ့လူတွေပိတ်ကျန်းမာရေးမကောင်းတဲ့လူတွေနော်အာဟာရချို့တဲ့နေတဲ့လူတွေနော်မကုဆက်တတ်တဲ့ယောဂါဆီယိုသီယိုဖြစ်နေတဲ့လူကမျိုးတွေလို့ဆိုရှင်လေ။သူတို့ကိုတခါတည်းတီဗီများဖြစ်နေနေမလားဆိုတော့ခေါင်းထဲမှာထည့်ပြီးတော့ဆရာဝန်ရနေပြီးတော့ ထည့်သွင်းစဉ်းစားပြီးချိတ်ဆက်ဆောင်ရွက်ရင်လည်းဆိုမျိုးကိုသတ်မှတ်ပေးထားပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့ဒီဒီမန်းချက်တွေရဖို့တဲ့ပေါ့နော်မြန်မာနိုင်ငံရဲ့အနေထားကခုဘယ်နေရာရောက်နေလဲပေါ့ဆရာ။ဟ
ုတ်ကဲ့ဟုတ်ကဲ့
ဘယ်လိုမှန်းထားလဲပေါ့
။ဟုတ်ကဲ့ဟိုမြန်မာနိုင်ငံအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ဒီကရက်ကိုဗစ်ရောဂါ2020လောက်ကစပြီးတော့ကျွန်တော်ဂျာထဲမှာဟိုအတော်အခြေအနေတွေကိုးွားခဲ့တယ်ပေါ့လေနိုင်ငံရေးအခြေအနေနောက်တကပြည်ဝရေးအခြေအနေတွေကပြတ်ဆုံးသွားတဲ့ခါကျတော့ဒီဘက်ဥစ္စာတွေကတော့ကျွန်တော်တို့တော်တော်ကြီးကိုအခွင့်အရေးစည်ရင်းစရာကောက်ဖို့လောက်တော့မှတော်တော်ကြီးကိုဟိုဟာဖြစ်တဲ့အခြေအနေရှိပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံကပြီးခဲ့တဲ့2020အဲ့ဒီကအဲ့ဒီတင်မှာလို့ချင်းရင်ဒီဘရောဂါ20ရာခိုင်နှုန်းရှော့ချသွားမယ်ဆိုလို့သတ်မှတ်ချက်ရှိခဲ့တယ်အဲ့ဒီ20ရင်းရွတ်တသွားမယ်ဆိုတော့ရင်းမှန်းချက်လေးတခုကိုကျွန်တော်ညီမနိုင်ငံကရခဲ့ဘူးတယ်အဲ့ဒီလမ်းကြောင်းလေးကကျွန်တော်အောင်မြင်မှုလေးပေါ့ညီမနိုင်ငံရဲ့အောင်မြင်မှုလေးကဟိုရဘူးပါတယ်အဲ့တော့အောင်မြင်မှုတဲ့အစဉ်လာလည်းရှိဘူးတယ်ဟိုတကယ်လည်းလုပ်နေကြတယ် NGO တွေရော Public Private Sector တွေရောဟိုဝန်ကြီးဌာနကရောပေါ့လေလုပ်နေတဲ့ကမှာအချိန်နေအဲ့ဒီအထိမှာတော့ကောင်းခဲ့ဘူးပါတယ်ဒီဘက်နောက်ပိုင်းအချိန်နေကတော့ကျွန်တော်အခုစဉ်းစားတောက်ဒီဘိုးအောင်ဘိုးပဲကျွန်တော်တို့ကနောက်ဆုံးအချိန်နေတော့ကျွန်တော်တို့ကဟိုဆက်လက်ပူပေါင်းဆောင်ရွက်သွားမယ်ချိတ်ဆက်ပြီးတော့ဝိုက်အိုက်တဲ့လုတ်တဲ့ပုံစံမျိုးတွေလုတ်သွားမယ်ဆိုလို့ရှိရင်ဒါကြောင့်မို့ပြန်ရောက်လာဖို့နည်းလမ်းရှိပါတယ်အခုလောလောဆယ်မှာတော့ပြောပြရမယ်ဆိုလို့ရှိရင်TP အဖြစ်အများဆုံးနိုင်ငံလို့သတ်မှတ်တာကလူတသိန်းလင်40ကျော်လို့ရှိရင်သတ်မှတ်တယ်အဲ့တော့ကျွန်တော်တို့နိုင်ငံကအခုလူတသိန်းမှာ360ရှိနေတယ်ဒါကနောက်ဆုံး figure ပေါ့လေအဲ့လိုတော့ရှိနေပါသေးတယ်အဲ့တော့လုံဆောင်စရာတွေကတော့အများကြီးရှိနေပေမဲ့လည်း2020ပြည့်နှစ်တုန်းကအောင်မြင်မှုတဲ့တာရကတွေလည်းရှိပါတယ်အဲ့တော့ဒီ20 30လမ်းကြောင်းကိုသွားတဲ့အခါမှာလည်းအတူမှလုံဆောင်မှုလုံဆောင်နေတိုင်းအားလုံးအဖွဲ့အစည်းတွေ cooperation ပေါ့လေချိတ်ဆက်ဆောင်ရွက်မယ်ဆိုလို့ရှိရင်အားလုံးချိတ်ဆက်ဆောင်လို့ရှိရင်အောင်မြင်သွားတဲ့နေရာလမ်းကြောင်းပြန်ပြီးတော့မှန်သွားနိုင်ကြအကြောင်းရှိနိုင်တယ်လို့ပဲကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ2030ရည်မှန်းချက်အတွက်ပေါ့နော်နိုင်ငံတကာမှာရောဘယ်လိုအခြေအနေရှိနေလဲဆရာ
20 30မှာ TV အဆုံးသတ်နိုင်ရေးအတွက်ဆိုလို့ရှိရင်ကမ္ဘာမှာရှိတဲ့အလုံးသော TV လူနာများကိုရှာဖွေရေးကုသပေးရေးနဲ့အားလုံးကို TV ဖြစ်အောင်ကာကွယ်ပေးရေးအတွက်ပြည်သူလူထုကိုဗဟိုပြုတဲ့တော့လူအခွင့်အရေးကိုအခြေခံနဲ့ချိတ်ကပ်မှုနဲ့ခေါ်ပေးကြရမယ်ဆိုတော့ပညာရှင်တွေကသဘောပေါက်သွားတယ်။အဲကြတော့ TV ဆုံးသက်ရေးဟာပြည်သူ့ကျန်းမာရေးပြဿနာဖြစ်နေတယ်။လူအခွင့်အရေးရှိတော့မှကြည့်နေလဲလွန်အရေးပါတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အခြားတော့ပြည်သူ့မှာဆင်ဆဲမပြထင်းသိမ်းရေးရီမန်းချက်ပန်းတိုင်တွေအခြားဟာတွေရှိပါသေးတယ်။အဲ့ဒီပန်းတိုင်တွေပြည့်မီမီစီဆိုတာကလည်းဒီ TV ကင်းဝေးကအများကြီးအထောက်အကူပြုမှာဖြစ်ပါတယ်။အဲဒါကြောင့်ဘောမှာရှိတဲ့နိုင်ငံပေါင်း34နိုင်ငံမှာကိုယ်စားလှယ်တဲ့နေရာအိန္ဒိယနိုင်ငံဂိုအာမြို့မှာအစီအဝေးဆွေးနွေးပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီကိုယ်စားလှယ်တွေထဲမှာတော့ TV ရောဂါဖြစ်ပွားခံစားကုသပျောက်ကင်းပြီးတဲ့လူတွေနဲ့ဖွဲ့စည်းထားတော့အဖွဲ့များမှကိုယ်စားလှယ်တွေတနည်းအားဖြင့် TV Survivor တွေပေါ့ပျောက်ကင်းပြီးသားလူနာတွေပါတယ်။မျိုးသားအဆင့် TV တက်ဖြတ်ရေးစီမံချက်မန်နေဂျာတွေပါတယ်။တမန်ရေးဝန်ကြီးဌာနများမှကိုယ်စားလှယ်တွေပါတယ်။အခြားသောတမိုင်းနဲ့ပတ်သက်တဲ့အစီအစဉ်တွေဒီမန်ချက်တွေကနေပြီးတော့ဒါတဲ့မန်နေဂျာတွေပါတယ်။နောက်အမျိုးသားအဆင့်အသေးဝန်းကျောင်းပညာရှင်အဆင့်နောက် TV ကျွမ်းကျင်ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်။အဲ့ဒီအဖွဲ့ကကိုယ်စားလှယ်တွေပါတယ်။နောက်မီဒီယာတွေလည်းအများကြီးပါတယ်။နောက်ဤပညာအေဂျင်စီပေါ့တခွဲစမ်းသပ်နည်းတွေကလည်းဤစစ်တွေအများကြီးဖော်ထုတ်နေရတာဖြစ်ပါတယ်။ကုမ္ပဏီတွေကနေပြီးတော့ရှာဖွေဖော်ထုတ်နေတာဖြစ်ပါတယ်။အဲ့လိုကုမ္ပဏီတွေနောက်တကစီဝါထုတ်လို့ရေးကုမ္ပဏီတွေပေါ့လေအဲ့ဒီဟာတွေဆက်တဲ့အေဂျင်စီတွေကုမ္ပဏီမှပုံကိုယ်တွေလည်းပါပါတယ်နောက်တကအလှူရှင်တွေပေါ့နော်စိတ်ခေါ်တာတွေကတော့အများကြီးပါပဲအဲ့လိုပါတဲ့အပြင်နောက်တကအခြားသောစိတ်ဝင်စားတဲ့ဒီပုဂ္ဂလိကပုံကိုယ်တွေပါဝင်ရတဲ့ဒီဝေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီအစည်းအဝေးမှာဒီ2030ရည်မှန်းချက်အတွက်ပေါ့နော်ဘာတွေထူးခြားခဲ့တာတွေ့ရလဲဆရာ
အဲ့ဒီအစည်းအဝေးမှာကျွန်တော်တို့ကဘယ်လိုကြိုးကြော်ခဲ့လဲဆိုတော့ TV ဆန့်ကျင်ရေးအတွက်စူးစီးကြ TV နဲ့ပတ်သက်သော SDG ပြည့်မြည်ရေးအတွက်အချိန်အဟုန်မြင့်ဖော်ရွက်ကြမယ်ဆိုပြီးတော့လုပ်ခဲ့တဲ့အစည်းအဝေးဖြစ်ပါတယ်။2024ခုမေလ15ရက်ကနေ19ရက်နေ့ထိအောင်အစည်းအဝေးလုပ်ခဲ့ခြင်းဖြစ်ပါတယ်။အဲ့တော့ TV ဝင်ထုတ်ဝင်ပို့အဖြစ်များနေတဲ့နိုင်ငံတွေမှာအလွန်ကြီးမားတဲ့စိန်ခေါ်ချက်တွေရင်ဆိုင်နေကြရသေးကမူတဲ့ SDG ပြည့်မှတ်ပန်းနဲ့ရောက်ရှိရေးအတွက်ဤသာထူးခြားတဲ့တိုးတက်မှုတွေရှိနေပြီဆိုတာကိုအဲ့ဒီပညာရေးအားလုံးကသဘောတူပါတယ်။နော်မဖြစ်နိုင်ဘူးဆိုတာမဟုတ်ဘူး။ဒီပန်းနဲ့ကိုမရောက်နိုင်ဘူးဆိုတာမဟုတ်ဘူး။ရောက်နိုင်တယ်မအားလို့ရောက်အောင်လုပ်နိုင်တယ်လုပ်ပြရမယ်ဆိုတော့ခိုင်ုံချက်နဲ့ဆွေးနွေးခဲ့ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ရှင်ဒီကျမ်းမာရေးအစီအစဉ်ကိုတော့အပတ်စဉ်ကြာတာရင်းညနဲ့တောက်ကြမနက်ခင်းအစီအစဉ်တွေမှာစောင့်မျှော်နှားဆင်နေပါတယ် VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကို VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်ပြီးတော့ကြည့်လို့ရပါတယ်ရှင်
မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
်။ VOA American တိုင်းရဲ့ February 14ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။ဦးအောင်ခရဲ့မြန်မာရေးသုံးသက်ချမ်းနဲ့ကျမရေးခန္ဓာတွေကိုကြားခဲ့ရပြီးတော့အခုတခါတိုင်းရင်းသတင်းလောအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ရှင်။တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်ပြက်သတင်းတွေကိုနေကြားဒေသတိုင်းရင်းသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသဟာတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လူကုန်ကူးခံရတဲ့သူအယောက်200ကျော်ကိုဒီမိုကရေစီအကြိုပြုကရင်တပ်မတော် DKBA ကထိုင်းအာဏာပိုင်တွေစီကိုလွှဲပြောင်းပေးအပ်လိုက်ပါတယ်။အမေရိကန်အစိုးရရဲ့ရန်ပုံငွေဖြတ်တောက်မှုကြောင့်ချင်းမီတွေကဂျမားရေးဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာပြီးထောင်ထဲချီတဲ့ပြည်သူတွေဆိုးရွားတဲ့အနေအရနဲ့ရင်ဆိုင်နေရပါတယ်။တင်းလွှာတွေထဲမှာတော့ဒနုပြည်သူလူမျိုးရေးတပ်ဦး DPLF ကစစ်တုံးမန်းတွေဖမ်းဆီးရမိတဲ့အချိန်ညီကိုအချင်းချင်းဖမ်းဆီးရမိခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါလူကုန်ကူးခံရသူအယောက်200ကျော်ကိုထိုင်းအာဏာပိုင်နေစီကိုဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကလွှဲပြောင်းပေးအပ်လိုက်ပါတယ်ကရင်ပြည်မြောက်ရီမြို့တောင်ဖက်ကြောက်ခတ်ရွာရှိဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကိတ်ကနေထိုင်းအာဏာပိုင်တွေစီကို၁၀နိုင်ငံကလူကုန်ကူးခံရသူ260ဦးကိုဗုဒ္ဓဟူးနေ့မှာလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်ထိုင်းအာဏာပိုင်တွေကမဲဆောက်မြို့ဖုတ်ဖရဒီဒါဘန်ချွန်ကပ်ကန်ကူကိမာလူကုန်ကူးခံရသူတွေကိုလက်ခံခဲ့ပါတယ်
။ရခိုင်ပြည်စစ်တွေမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းတွေကိုအရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်မှုတွေစတင်လာပါတယ်။စစ်တွေမြို့ပြင်ကအမြင့်ကျွန်းပဒါလေးရေချမ်းပြင်နဲ့ကြားမတော်ရွာတွေမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုဖေဖော်ဝါရီလ17ရက်ညနေပိုင်းကစလို့ AA ကတပြိုင်နက်တည်းထိုးစစ်ဆင်လာတာလို့မြေပြင်သတင်းအကြီးမြစ်တွေကပြောပါတယ်။ AA ရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိမှန်ဒဏ်ရာရရှိခဲ့ပြီးစစ်တွေမြို့ဒေသကွက်ကဲမှုစစ်ဌာနချုပ်ဒါကာဆာရှိမှတ်စက်ခွန်စစ်ဆေးရုံမှာစီးကူတာမှုခံယူနေကြရတယ်လို့ဆိုပါတယ်
အမေရိကန်အစိုးရရဲ့ရန်ပုံငွေဖြတ်တောက်မှုကြောင့်ချင်းပြည်ထဲကကျမရေးဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာနေပြီးထောင်ထဲချီတဲ့ထိခိုက်လွယ်သူတွေနဲ့အိုးမဲ့အိမ်မဲ့ဖြစ်နေသူတွေအတွက်ဆိုးရွားတဲ့အန္တရာယ်တွေဖြစ်စေခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောဆိုလိုက်ပါတယ်။လက်ရှိမှာလည်းချင်းပြည်တောင်ပိုင်းကမြို့နယ်လေးခုမှာအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါနဲ့ဝမ်းပြက်ဝမ်းလျှောရောဂါကူးစက်မှုတွေဖြစ်ပွားနေပြီးလုံလောက်တဲ့ဆေးဝါးကုသမှုတွေမရှိရင်အခြေအနေကပိုဆိုးရွားလာနိုင်တယ်လို့ CHRO အိုကဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ပါတယ်ချင်းပြည်တောင်ပိုင်းမင်းတပ်မတူပြီးကံပက်လက်ပလောဝါစတဲ့မြို့နယ်တွေမှာ2024ဒီဇင်ဘာလကုန်ပိုင်းကနေအခုနှစ်ဖေဖော်ဝါရီလအထိဒေသခံပြည်သူ900နီးပါးဝမ်းပြက်ဝမ်းလျှောရောဂါဖြစ်နေပြီးတစ်နှစ်အောက်ကလေးငယ်3ယောက်နဲ့လူကြီး1ယောက်သေဆုံးခဲ့တယ်လို့ချင်းကျန်းမာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းတယ်လီဟဲလ်ကဖေဖော်ဝါရီလ6ရက်နေ့ကထုတ်ပြန်ထားပါတယ်
Sikawsi Pyo Kwenya Bucho Zomin Tonga Mutamirigo Simu Tankopu Assisi Mashite Bulu Pyosu Ni Chimabe, Shambi Ashipai, Maisa Myuma, Atesha Nikani, Tonsanga Nicha, Mutamiriye, Namesienrigo Satin Kao Univare, Mutami Sili Jinyi Amasin de Dresubi, Yeti Ochoyi Muriga, Zanwara Lagrega, Kao Unira, Pidelu Dita Kanriga, Pyobare, Akulu Namese, like Kao Nira Jao, Miba Otain Duriga, Suyin Jabi, Lungerigo, Jomya Lane, Bibago Puni Jabare. Mysamuma, say ye legend Benida, legend meow shibi pibi, lunge a mutari machita lau pila chima, a mutamirigo saying sakaunia, pipare.
Myanmar Thai Samyo Pyete Myaw Ri Myo Te Go Ba An Ne Mola Myai Myo Ga Ni Ain Si Ka Khayi Te Ka Ri Ne Te Saung La De 73 Si Ri Go Sit Tak Ga Phan Si Dan Yai Ni De Lo Myo Khan Ni Ga Pyo Ba De Thai Naingan Ga Ni Lyet Sit Mi Ne Laung Sa Si Phyat Taw Lai Da Chaung A Khet Khe Mya Swa Joun Soun Ni Ya De Myaw Ri Myo Te Go Ba An Ne Mola Myai Myo Ga Ni Si De Te La Ja Da Phit Ba De Ba An Myo Athwa Ma Shi De Sit Si Ye Gate Ne Jain Concrete Da Da Ma Shi De Sit Kaung Si Gate Twe Ma Ta Myet Tha Bi Phan Si Tain Yu Ni De Lo Khyi Twa Ri Ne Ka Thama Ri Ga Pyo Ba De
Line Pong Song MM Kazadama, Kachin Lumio Aula and Sane, Turigi Nanganta, Shamil Adu Gandu, Lame February Latna Se Yanima, Lutia Jing Pien Taman Tuta Twamelu, One Champion Shika Topian Jinga Library, Tuta Puegu Katananga, Lucille Sport Arena Ma, Pulo Toma Pidelu, One Champion Ship Ye, Zanwari Latna Se Guyani Jinga Chatema, Duyabari, Aula and Sane, Shamil Adu Ganduha, Middleweight Dania, Dre, BK Natam Naseli, Kuni, Satambala Chayanika, the Jing, Tuta Ketcha. Eri Puema, Shamil Adu Ganga, Lei Atane, Dutia Achima, Dime Puejane and Nayashi Kebare.
အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါဓနုပြည်သူလူမျိုးရေးတပ်ဦးDPLF ကစစ်တုံးပန်းတွေဖမ်းမိတဲ့အချိန်ညကိုအချင်းချင်းဖမ်းဆီးရမိခဲ့ပါတယ်ဒီကြောင့်မို့လို့ကျွန်မအမြင်တင်ဆက်ထားပါတယ်ရှမ်းပြည်မြောက်ပိုင်းနောင်ကျုံမြို့နယ်ကတောင်ခန့်တိုက်ပွဲမှာဓနုပြည်သူလူမျိုးရေးတပ်ဦးDPLF ကစစ်တုံးပန်း9ယောက်ကိုဖမ်းဆီးရမိခဲ့ပါတယ် ဖမ်းမိတဲ့သူတွေထဲစစ်တုံးပန်းတယောက်ကမြေပြင်မှာရင်ဆိုင်တွေ့ဆုံကြတဲ့အချိန်ညီဖြစ်သူကအကိုဖြစ်တဲ့သူကိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့DPLF တာဝန်ခံကိုထွန်းနိုင်ကပြောပါတယ် ဖေဖော်ဝါရီလ၄ရက်နေ့ကဖန်စီရမိခဲ့တဲ့သူ900ဟာဆိုရင်ချင်းမြန်တက်ရင်ခမာယာ96တုံညာ2နဲ့ချီလင်တက်ရင်ခလာယာ4တုံညာ6တုကဖြစ်ကြပြီးစစ်မှုရန်ဥပဒေကြောင့်ဝင်ရောက်လာတဲ့သူတွေမဟုတ်ပဲစစ်အာဏာမသိမ်းခင်ကတည်းကစစ်ကောင်စီတပ်သားတွေဖြစ်ကြတယ်လို့ဆိုပါတယ်DPLF တပ်ဖွဲ့ဝင်နဲ့ညီအကိုတော်ဆက်တဲ့သူကလက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့စကိုင်းတိုင်းတွေကရွာတရွာကဖြ
လည်းဒီလိုဒီလိုရေးလဲတော့ဟိုမှာဆက်စားပြီးတော့မိသားစုတွေဟိုမှာပြင်မှာဆွေးလို့လေလောလောဆယ်ကတော့စီစီနောက်မရှိသေးဘူးခုမှဘုန်းနည်းနည်းဆိုတော့ကောင်းကောင်းထားပေးရမှာပေါ့လေ
လက်ရှိမှာအကိုဖြစ်တဲ့သူကအသက်40ရှိပြီဖြစ်ပြီးညီဖြစ်သူကတော့အသက်24နှစ်ရှိပြီဖြစ်ပါတယ်။ညီဖြစ်သူက2023ခုနှစ်အောက်တိုဘာလမှာစတင်ဖွဲ့စည်းလိုက်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးစတင်ကလေးက DPLF တပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့တာပဲဖြစ်ပါတယ်။ DPLF တပ်ရင်းကလက်ရှိတောင်ခမ်းမှာတန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့လက်တွဲပြီးစစ်ကောင်စီကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ရဲဆောင်မျိုးနဲ့ကြောက်ကူဒေသမှာလည်းနေရာကွက်ကြားတိုက်ပွဲတွေပေါ်ဆောင်နေတာဖြစ်ပါနေရဲစွန့်ခွာထွက်ပြေးနေရတဲ့စစ်ပေးဆောင်ပြည်သူတွေကိုစစ်ကောင်စီကင်းစင်သွားပြီဖြစ်တဲ့ချင်းပြည်တောင်ပိုင်းမင်းတပ်မြို့မှာပြန်လည်ဝင်ရောက်နေထိုင်ခွင့်ပြုလိုက်ပြီလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်အကြောင်းဆိုမှုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
ချင်းငင်အောင်ရဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့တွေကမင်းတပ်မြို့ကိုသိမ်းပိုက်ပြီးနလနီးပါအကြမှာနှစ်ရှည်လများဥယျဆွန်ခွာထွက်ပြေးနေရတဲ့ပြည်သူတွေကိုမြို့ရဲပြန်လည်ဝင်ရောက်နေထိုင်ခွင့်ပြုလိုက်ပြီလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဖေဖော်ဝါရီလ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်ပေးရှောင်ပြည်သူတွေကိုနည်းနည်းချင်းစီအကန့်အသတ်နဲ့ပြန်လည်လက်ခံနေတယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပါတယ်
အော်အကုန်လုံးကျွန်တော်အကန့်အသတ်နဲ့ဝန်ခံနေဆိုရလဲအကုန်လုံးပြုံးစားကြည့်ဖို့အကုန်လုံးစုပြုံးပြီးပုံဝင်ရောက်ပြန်မှာတကယ်မျိုးတည်းမှာလူကြည့်နေဖြစ်မှာဆိုလို့ဟိုရက်ဒီကန့်တန်ကန့်တန်ထားမှာနည်းနည်းနည်းနည်းစီပြန်လက်ခံတဲ့တပုံမျိုးပါခင်ဗျလူကြည့်နေဖြစ်လာရင်လေကြောင်း under ready လုံချုံရေး under ready ဖြစ်မှာဆိုလို့ပါ
တဖက်မှာတော့မင်းတပ်မျိုးတွေပြန်လည်ဝင်ရောက်မဲ့သူတွေဟာတော်လှန်ရေးကာလအတွင်းရန်ပုန်ငွေထည့်ဝင်ကြောင်းဖြတ်ပိုင်းပြရမှာဖြစ်ပြီးတကယ်လို့ရန်ပုန်ငွေမထည့်သေးဘူးဆိုရင်မြို့အဝင်ဂိတ်မှာရန်ပုန်ငွေထည့်ဝင်ပြီးမှသာမြို့တွေကိုဝင်ရောက်ခွင့်ရှိမယ်လို့မင်းတပ်မျိုးတွေပြည်သူအုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကိုရောမန်ကအခုလိုရှင်းပြပါတယ်
မတော်မျိုးတိတ်တိုင်ပွဲမှာစခင်ကြရမနော်တော်လှန်ရေးတလျှောက်လုံးမှာဟိုကျွန်တော်တို့ပြည်သူတွေကတောက်လျှောက်ပေါ့နော်အခွင့်ပေါ့လေရင်ခွင့်ရခွင့်ဖြစ်စေတော်လှန်ရေးပုံဝင်ဖြစ်စေတောက်လျှောက်ပါဝင်ခဲ့တာအများကြီးရှိတယ်ပေါ့နော်ဒီမျိုးတိတ်တော်လည်းမင်းတပ်မျိုးနယ်မှာရှိမှာပြည်သူတွေ90 95ခန့်တော့တော့ပါဝင်ခဲ့ကြတယ်ပါအဲ့ဒါဆိုတော့တချို့ကြတော့လည်းမပါဝင်နိုင်တဲ့လူအခက်ခဲရှိတယ်လို့ကျွန်တော်တို့ကအခွင့်ကင်းလုံးခွင့်ပေးထားတာအများကြီးရှိပါတယ်တချို့ကြတော့ပါဝင်နိုင်တဲ့အနေကိုမပါဝင်မဲနဲ့တမင်တကာတကူတကာမပါဝင်တာပေါ့လေအဲ့ဒါမျိုးတွေကိုကျွန်တော်တို့ကဥပဒေရကိုမျိုးလွတ်လပ်ရေးမှာအလုံးရုံကံပါဝင်ခဲ့တဲ့ချိန်မှာရုံကံတော့လည်းအတူပေါ့ခန်းဆက်ခွင့်ရှိလည်းအတူပေါ့ဆိုတော့သူ့အနေနဲ့လည်းအများအနည်းတူပါဝင်မိမှာပဲမြို့ပေါ်ပြန်လာမယ်တဲ့ပုံမျိုးပါအဲ့ဒါတော့အရင်ကတည်းကပဲအမိန့်စာထုတ်ပြန်ထားတာပ
ါမင်းတပ်မျိုးပြည်သူတွေအနေနဲ့ကုအင်ကုရမှာပြန်လည်နေထိုင်ခွင့်ရတော့မှဆိုပြီးမဲ့စစ်ကောင်စီရဲ့လီချောင်းအန်တီအတွက်စိုးရိမ်စရာတစ်ခုတော့ရှိနေသေးတယ်လို့မင်းတပ်မျိုးခန့်တယောက်ကပြောပါတယ
်လူတိုင်းကကုအင်နဲ့ကုရနဲ့ပဲကိုနေရမှာပဲဟိုနေရှင်ကြတယ်ပေါ့เนาะဆိုတော့ပြန်ဝင်ခွင့်ပြုလိုက်တာကပြုသဘောဆောင်တဲ့အချက်လို့တစ်ဖက်ကတော့မြင်တယ်เนาะနောက်တစ်ဖက်မှာတော့စိုးရိမ်စရာတွေလည်းရှိတယ်ပေါ့เนาะဒီလာရှိုးတို့အမုတ်ကုတ်တို့လိုမျိုးဟိုလေချောင်းတက်ခိုက်မှုကတော့ရှိကိုရှိနိုင်တဲ့အနေအထားတော့ဖြစ်တယ်ပေါ့เนาะဒီကစိုးရိမ်ရတဲ့အနေအထားဖြစ်တယ်
မင်းတပ်မျိုးကိုချင်းငင်တောင်ရဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့တွေက2024ခုနှစ်နိုဝင်ဘာလ9ရက်နေ့ကမြို့သိမ်းတိုက်ပွဲစတင်ဖော်ဆောင်ခဲ့ကြပြီးဒီဇင်ဘာလ21ရက်နေ့မှာအလုံးစုံသိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
လူကုန်ကူးခံရသူအယောက်100ကျော်ကိုထိုင်းအာဏာပိုင်တွေစီကိုဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကလွှဲပြောင်းပေးအပ်လိုက်ပါတယ်အမေရိကန်အစိုးရရဲ့ရန်ပုံငွေဖြတ်တောက်မှုကြောင့်ချင်းပြည်ထဲကကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာနေပြီးထောင်နဲ့ချီတဲ့ပြည်သူတွေဆိုးရွားတဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရပါတယ်
တို့ရရှိနေခုနားဆင်နေခဲ့ကြတာကတော့နယ်စပ်ဒေသကတိုင်းသားသတင်းနောက်ပြည်ကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာမယ်ဖြစ်ပါလေနောက်တစ်ပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမအာမီပါ
နေကြတဲ့တိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါရယ်ရှင်ဒီစီစဉ်တဲ့ VOA ကထုတ်လင်းတဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website စာမျက်နှာအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီဆက်ပြီးတော့ထုတ်လင်းပေးသွားပါပါအခုတော့သတင်းချင်းချုပ်ကိုတလဲပြောပြပါအောင်မယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတအင်ဂျီရောမှာကြာတာရင်းတွေကတွေ့ဆုံပါတယ်။အာရှဒေသအတွင်းအင်အားခိုင်မာအောင်တရုတ်ကလှုပ်ဆောင်နေတဲ့အချိန်မှာသမ္မတထရမ့်ကကမ္ဘာလူကြီးအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်ဖို့နဲ့အမေရိကန်ရဲ့ကာကွယ်ရေးနဲ့စွန့်ရင်ဆိုင်ရာပစ္စည်းရောင်းချမှုတွေတိုးလာအောင်လှုပ်ဆောင်မှာဖြစ်တယ်လို့ထရမ့်အစိုးရအဖွဲ့အရာရှိတွေကပြောပါတယ်။သမ္မတအနေနဲ့အိန္ဒိယကိုကာကွယ်ရေးဆိုင်ရာပစ္စည်းတွေရောင်းချဖို့အပြင်ဒီအမေရိကန်နည်းပညာတွေကိုဦးစားပေးသုံးစွဲဖို့လှုပ်ဆောင်မှာဖြစ်တယ်ဆိုပြီးတော့လဲထရမ့်ဆိုရအဖွဲ့အရာရှိတူကကြာတာမီးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါရှင်။နောက်ဒီအမေရိကန်ပြည်ထောင်စုမှာစံမာရေးဝန်ကြီးအဖြစ်နဲ့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ Robert F. Kennedy Jr. ကိုအထက်လွှတ်တော်ကကြာတာမီးကအတည်ပြုလိုက်ပါတယ်။ကာကွယ်ဆေးထိုးတာကိုအယုံကြည်မရှိတဲ့သူတူဦးဖြစ်တဲ့ Kennedy Jr. အနေနဲ့ဒီနှစ်ဒီ2025ခုနှစ်အတွက်ဘိုးအစိုးရရန်ပုံငွေ 1.9 ထရီလီယံရထားတဲ့ဒီစံမာရေးဝန်ကြီးဌာနကိုဦးစီးရမှာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့စားတောက်ကုန်အန်ဒီရဲ့ကင်းဖို့အပြင်စံမာရေးအာမခံစီစဉ်တွေကိုပါစီမံခန့်ခွဲရမှာဖြစ်ပါတယ်ရှင်။သုံးနှစ်ကြာလာပြီဖြစ်တဲ့ရုရှားကျူးကျော်စစ်အဆုံးသတ်ရေးနဲ့ပတ်သက်လို့တော့ယူကရိန်းမပါပဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆုံးဖြတ်ပြီးချမှတ်တဲ့ဘယ်သဘောတူညီချက်မျိုးကိုမှယူကရိန်းနိုင်ငံကလက်ခံမှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကကြာတာရင်းတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူးနစ်မြို့မှာတောက်ကြနေချင်းပါမဲ့မြူးနစ်လုံခြုံရေးညီလာခံကိုသူတက်ရောက်มาဖြစ်တယ်လို့အဲ့ဒီမှာဒီသမ္မတဇလန်စကီအနေနဲ့အမေရိကန်သူသမ္မတဂျေဒီဗန့်စ်နောက်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုတို့နဲ့လည်းတွေ့ဆုံမှုအစီအစဉ်ထားပါတယ်။ ဒီကနေ့အတွက်သတင်းချင်းချုပ်နဲ့အတူဒီမနက်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်ဒီမနက်ဆူဆူထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်ဖေဖော်ဝါရီလ14ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကိုထုတ်လင့်ပေးခဲ့တာပါကျမတို့ရဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ကျမခင်ဗျထွေးပါရှင်အားလုံးချမ်းသာပေးကင်းကြပါစေနောက်အစီအစဉ်လေးမှာပြန်ဆုံကြရအောင်ပါရှင်